ယနေ့သာသနာတော်နှစ်2555မြန်မာကောဇာတက္ကရာ1383ခုနှစ်ဝါခေါင်လဆန်း8ရက်နေ့ခရစ်နှစ်2021ခုဩဂုတ်လ9ရက်တနင်္ဂနွေနေ့ညချမ်း9နာရီချိန်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရီးယားဒေးလီစီးတီဆာရာမွန်ဒီဒဲရီ၌ထေရဝါဒဓမ္မအသင်းကဆင်ရင်ကျင့်မတဲ့ဓမ္မသင်တန်းမှာဦးဇင်းတို့ဒီနေ့ဓမ္မဒါနတရားအလူဖြင့်ရွေးချယ်ပြီးလှူဒန်းပေးသွားမယ်တုတ်တော်နဲ့နာမည်ကတော့တန်ယုတ်တနိကေတာလာရဏဝကတန်ယုတ်ပါဠိတော်ဂါမဏိတန်ယုတ်သင်္ခဓမ္မတုတ်ဒီသင်္ခဓမ္မတုတ်ကိုအခြေခံပြီးတော့ဇာတကပါဠိနဲ့ဇာတကထာထာမှာရှိတဲ့ပါဏိယဆက်ပဋ္ဌာန်းပါဠိတော်များကိုအခြေခံပြီးတော့မှဖြစ်ပြီးအကုသိုလ်ကိုဘယ်လိုပယ်မလဲဆိုတဲ့ကောင်းစဉ်နဲ့တရားလူပေးလူတော်မှာဖြစ်ပါတယ်။ပြီးခဲ့တဲ့ဘက်ကအင်္ဂုလိမာလာတုတ်ကိုဖြစ်ပြီးအကုသိုလ်ကိုဘယ်လိုပယ်မလဲဆိုတဲ့ကောင်းစဉ်နဲ့ကြီးညိုကြည့်တဲ့အခါအရှင်အင်္ဂုလိမာလာမထေရမြတ်စွာဘုရားရှိမှတပည့်တော်အခုချိန်ကစပြီးတော့ပါဏာတိပါဒအမှုကိုမပြုတော့ပါဘူးလို့ဆုံးဖြတ်ချက်ချတော်အဖြစ်အကုသိုလ်ကိုစပြီးပယ်ခဲ့တယ်အဲ့ဒီလိုဆုံးဖြတ်ချက်ချတဲ့ချိန်ကနေစပြီးတော့သူ့ရဲ့သီလဆင်ခြင်မှုကိုအာယုံပြုလိုက်နိုင်လို့သီလဝိသုဒ္ဓိပုံမှာခြေခံတော့တရားအထုတ်တဲ့အခါမှာတမာတိတွေရလို့စိတ်တဝိသုဒ္ဓိတွေဖြစ်လာတယ်စိတ်တဝိသုဒ္ဓိတွေဖြစ်လို့ယုံနဲ့နံတွေခွဲခြားနိုင်တဲ့အတွက်ကြောင့်ဒေတိဝိသုဒ္ဓိဖြစ်ပေါ်လာတဲ့ယုံနံတရားတွေဟာဖန်ဆင်းထားတာမဟုတ်အကြောင်းမဲ့ဖြစ်ပေါ်လာတာမဟုတ်ဆိုင်ရာဆိုင်ရာအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေသာဖြစ်တယ်လို့အကြောင်းနဲ့အကျိုးကိုဆက်ဆက်နိုင်တဲ့ပဋိစ္စသမုပ္ပါဒ်ဉာဏ်နဲ့ပွင့်လင်းလာတဲ့အတွက်ကြောင့်ကင်ခာဝိတရဏဝိသုဒ္ဓိအဆက်အရိယနဲ့သမထနာဉာဏ်ဥဒိယပြဉာဏ်နဲ့အဆင့်ဆင့်ကြိုးစားအားထုတ်လိုက်တာမဉဏ်လေးရရပြီးတော့ဖြစ်ပြီးတဲ့အကုသိုလ်တွေကိုအကျဲမဲ့ကျော်လွှားနိုင်ခဲ့တယ်အဲ့ဒါဒီနေ့ဒါနဲ့ဆက်ဆက်ပြီးတော့ဦးဇင်းတို့တန်ယုတ်တနိကေမှာလည်းပဲဒီလိုသုံးမျိုးခေါ်ထားတာကိုပြဆိုထားတာတွေ့လို့အဲ့ဒီမှာလည်းပဲဦးဇင်းတို့ကြည့်ရအောင်အဲ့တော့တရားကိုရွေးချယ်ဖြစ်တဲ့နေရာမှာအရင်တစ်ပတ်တုန်းကပြောခဲ့တဲ့ယောဂီတယောက်သူဟာအကုသိုလ်ဟုတ်ကျွေးတွေကိုအပြေပေးဆက်သွားပါမယ်ရှိသမျှဟုတ်ကျွေးတွေကျေကျေပါရှိရင်ကျေပါစေအလုံးမျိုးသူကပြောတယ်အဲ့တော့ဦးဇင်းကတော့သူစကားရှိနေပါဆိုလို့အချိန်နဲ့တိတ်နေရတော့ဘယ်လိုပေးဆက်မလဲလို့တော့မမေးဖြစ်တော့အဲ့တော့မြတ်ဗုဒ္ဓအလိုတော်ကြဆိုရင်တော့ဒကမာကြီးဒီလိုမဟုတ်ဘူးဆိုပြီးတော့ဒီတုတ်လေးကိုဆက်ပြီးတော့ပြောပြဖြစ်ပါတယ်အဲ့တော့ဒီတုတ်လေးမှာတူတယ်လားဆိုတော့ဦးဇင်းတို့မြန်မာဗုဒ္ဓဘာသာကြီးကျွန်တော်မြင်များလည်းပဲအရက်ထဲမှာစကားပြောကြရင်အစ်စ်မပြေတာဒီသတိရဖြင့်ကြုံတွေ့ရတဲ့အခါအကုသိုလ်ဟိုကျွေးဒီဘဝဒီမြတ်နဲ့ပဲကြည်ပါစေဆိုပြီးတော့ဒီလိုမျိုးလက်လျှော့တန်တွေညင်းညူတဲ့တန်တွေကြားရတယ်အဲ့ဒီခါမှာဦးဇင်းတို့နားလည်လိုက်တာကအဲ့ဒီလိုညီးတဲ့ပုံစံကြီးတော်များများဟာမှန်ကန်တဲ့ဤလားဒီဖြစ်ပြီးတဲ့အကုသိုလ်တွေကိုဘယ်လိုအသုံးချရမလဲဘယ်လိုကျော်လွှားရမလဲဆိုရဲမှန်ကန်တဲ့ဤလားကိုမရလို့တာသူဖြစ်ပြီးတဲ့အကုသိုလ်တွေနဲ့ပတ်သက်ပြီးတော့နောင်တတွေနဲ့ပဲရင်မာတိုက်ပြီးတော့ပူပူဆွေးဆွေးပဲနော်အဲ့ဒီလိုမျိုးနဲ့ဘဝကိုအရှုံးပေးတဲ့အနေနဲ့ညှိတွားတဲ့သဘောလို့ဦးဇင်းတို့တော့အဲ့ဒီလိုနားလည်လိုက်မိတယ်အဲ့တော့ဦးဇင်းတို့မြတ်ဗုဒ္ဓကအရာရာကိုအဲ့ဒီလိုအရှုံးပေးပြီးတော့လောကကြီးကိုအရှုံးဘက်ကနေရင်ဆိုင်ဖို့ဖျားပွက်လာတာမဟုတ်နော်လူကိုလောကဓာတ်ကနိုင်တယ်လူတွေကိုနိုင်နေတဲ့လောကဓာတ်ကိုဓမ္မကနိုင်တယ်ဆိုတော့ဘုရားကသိစေချင်လို့လောကဓာတ်တွေကိုကျော်လွှားနိုင်တဲ့အနိုင်ယူနိုင်တဲ့ဓမ္မကိုမြတ်ဗုဒ္ဓကသူကိုယ်တိုင်နဲ့ရအောင်ကျင့်ပြတယ်ကျင့်ပြပြီးတဲ့အခါမှာလည်းပဲဒီလောကဓာတ်တွေကိုဘယ်လိုကျော်လွှားရမလဲဆိုတဲ့ဤကောင်းလမ်းကောင်းတွေလည်းညွန်ပြဖို့ဘုရားပွင့်တော်မူလာတာဖြစ်တယ်အဲ့တော့ဦးဇင်းတို့ဟာဗုဒ္ဓရဲ့တတိယတောင်ကတွေဖြစ်ဆိုတော့ဗုဒ္ဓဘယ်လိုကျင့်သုံးတယ်လဲဒ ဒီလောကရံနေဗုဒ္ဓလည်းလောကသားတယောက်ဆိုတော့လောကရံနေကြုံရတယ်ကြုံလာတဲ့လောကရံကိုဘယ်လိုကြော်သွားကြလဲဒါတွေကိုဦးဇင်းတို့ဘဝထဲမှာလက်တွေ့ကျင့်သုံးပြီးတော့မိမိတို့ကိုအနိုင်ယူနေတဲ့လောကရံတွေကိုကိုယ်ကပြတ်အနိုင်ယူနေအောင်ကြိုးစားရမှာအဲ့ဒီအနိုင်ယူနေတဲ့ပိဋကတ်တော်မှာအဲ့ဒီလိုအခါကာလအားလျော်စွာဖြစ်ပေါ်လာတဲ့အကြောင်းအားလျော်စွာဟောထားတာရှိပါတယ်တရားဒီနေ့တော့အဲ့ဒီသင်္ခါဓမ္မတုတ်ကိုအခြေခံပြီးတော့ဦးဇင်းတို့ကြည့်ကြအောင်ပါနော်ဒီသင်္ခါဓမ္မတုတ်ဖြစ်တာကမြတ်စွာဘုရားနာလန္ဒာမြို့ပါဝါရိကတထေဆောက်ထားတဲ့ပါဝါရိကတထေရဲ့တရက်ဥယျာဉ်မှာတင်းသုံးနေတဲ့အချိန်ဗုဒ္ဓဘာသာရောက်ဦးတဲ့ပုံကိုယ်လေးဆိုရင်နာလန္ဒာဆိုတာမှတ်မိမှာပါနော်နာလန္ဒာတက္ကသိုလ်ကြီးရှိတဲ့နေရာနေမှာပေါ့နော်အရှင်သာရိပုတ္တရာရဲ့ဓာတ်တော်စီတီလည်းရှိတဲ့နေရာနာလန္ဒာမြို့နာလန္ဒာအဲ့ဒီနာလန္ဒာမြို့မှာပါဝါရိကတထေရဲ့တရက်ဥယျာဉ်မှာတရင်သုံးနေတဲ့အချိန်ဒီနေ့တော့ရွာလူကြီးတယောက်အသိဗန္ဓကရဲ့သားရွာလူကြီးတယောက်ကျွားရဲ့ကြီးကဲတယောက်မြတ်စွာဘုရားရှိရောက်လာပါလေသူကလည်းပဲနော်တာမန်ရွာလူကြီးတော့မဟုတ်ဘူးနော်ဒိဋ္ဌိဆရာကြီး6ယောက်ထဲမှာပါတဲ့နိဂန္ဓနာတပုဒ္ဒဆိုတဲ့ဆရာကြီးရဲ့တပည့်ပါအဲ့တော့ဒီရွာလူကြီးရောက်လာတဲ့အခါမြတ်စွာဘုရားကအဲ့ဒီရွာလူကြီးကိုမေးပါတယ်ရွာလူကြီးတဲ့နော်တင့်ရဲ့ဆရာနိဂန္ဓနာတပုဒ္ဒကသင်တို့တပည့်တွေကိုဘယ်လိုတရားမျိုးတွေခေါ်သလဲမေးပါတယ်အဲ့တော့သူကပြောပြတယ်ရှင်ဘုရားတဲ့တပည့်တို့ဆရာကြီးနိဂန္ဓနော်သူများသက်တတ်သူမှန်သမျှအပင်ငရေကြမယ်သူများဥစ္စာခိုးတဲ့ပုဂ္ဂိုလ်တွေငရေကြမယ်ကာမနဲ့ပတ်သက်တဲ့မှားယွင်းစွာကြင်ကြံအားထုတ်တဲ့ပုဂ္ဂိုလ်တွေပဲငြေကြမယ်။ဘုရားပြောတဲ့ပုဂ္ဂိုလ်တွေပဲငြေကြမယ်။ဒီလေးချက်ကိုအရင်ဆုံးပြောတယ်။ပြီးရင်နောက်ဆက်တွဲဗာလိထည့်ပြောလဲဆိုယံဘဟုလံယံဘဟုလံဝိဟရတိတေနတေနနိယတိတဲ့။ဘာကံတွေပဲလှုပ်လို့အပြုအများဆုံးကံကသူ့ကိုထိုးထိုးပုံမွားရောက်အောင်ပို့ပေးပါလေလို့အဲ့ဒီလိုပြောပါတယ်။အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီရွာလူကြီးကိုအဲ့ဒီတင်တို့ဆရာပြောတဲ့စကားထဲမှာရှေ့လေးခုံးကတော့တဝက်လောက်မှန်နိုင်တဲ့အနေအထားရှိတယ်။ဒါပေမဲ့နောက်ဆုံးတစ်ခုံးကရှေ့ရဟာကိုပြန်ခြေဖြစ်လိုက်ပြီဖြစ်သွားတယ်။အပြုများတဲ့ကံကအကျိုးပေးတယ်။ဘဝကိုထူထောင်ပေးတယ်အကျိုးပေးတယ်လို့ဆိုလိုက်တယ်။အဲ့ဒီစကားကကျွန်တော်လေးကိုလွဲမှားတဲ့စကားဖြစ်နေတယ်ကျွာလူကြီးပဲစဉ်းစားကြည့်တဲ့လူတက်နေတဲ့လူတယောက်ဆိုပါတော့တဲ့တက်တဲ့ချိန်နဲ့မတက်တဲ့ချိန်တရားများတယ်ခိုးနေတဲ့လူတယောက်ဆိုတဲ့ဒီတိုင်းနဲ့ခိုးတဲ့ချိန်နဲ့မခိုးတဲ့ချိန်ကာမမှားယွင်းတဲ့ပုဂ္ဂိုလ်တွေလိမ်ပြောတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းဒုစရိုက်မှုကျူးလွန်တဲ့ချိန်နဲ့မကျူးလွန်တဲ့ချိန်အချိန်ကိုတက်ကြည့်လိုက်24နာရီချိန်မှာအချိန်ပြည့်ကြီးလုပ်နေတာမဟုတ်ဘူးအဲ့တော့ကြံတဲ့ချိန်တွေကမလုတ်တဲ့ချိန်မလုတ်တဲ့ချိန်မလုတ်တဲ့ကံညာရကံကအကျိုးပေးတယ်ဆိုရင်မလုတ်တဲ့ကံတွေကညာတယ်လုတ်တဲ့ကံကလုတ်တဲ့ချိန်ကနည်းတဲ့အတွက်ကြောင့်မလုတ်တဲ့ကံကအကျိုးပေးရင်တော့တင်တို့ဆရာပြောတဲ့ရှေ့စကားလေးခုကအဓိပ္ပာယ်မရှိငရေကြမဲ့အဲ့တော့ငရေရောက်နေတဲ့ပုဂ္ဂိုလ်ဆိုလည်းပဲတယောက်မှရှိမှာမဟုတ်တော့ဘူးနော်အဲ့တော့တင်တို့ဆရာနိဂန္ဓရဲ့စကားဟာဒါပြည့်ပြည့်စုံတဲ့စကားမဟုတ်ဘူးပေါ့အဲ့တော့မြတ်စွာဘုရားကအဲ့ဒီမှာဒီဒုစရိုက်မှုတွေပြုတဲ့ပုဂ္ဂိုလ်တွေအပင်ငရဲ့လာရောက်ရတယ်ဆိုတော့နိဂန္ဓနာတပုဒ္ဒခေါ်ပြောကျက်နဲ့ပတ်သက်ပြီးတော့ရွာလူကြီးကိုဆက်ပြီးတော့သူကပြောပြတာလားဒီဟာတွေနဲ့ပတ်သက်လို့ရှိရင်အဲ့ဒီဟာတွေနဲ့အခုနိဂန္ဓနာတပုဒ္ဒခေါ်ပြောသလိုအခြားခြားသောဆရာတွေလည်းပဲဒီဖျားမိခံထားတဲ့ပုဂ္ဂိုလ်တွေဒီလိုပဲခေါ်ကြတတ်တဲ့ပုဂ္ဂိုလ်ငရဲသွားမယ်ခိုးတဲ့ပုဂ္ဂိုလ်ငရဲသွားမယ်ကာမဂုဏ်ဖောက်ပြန်တဲ့ပုဂ္ဂိုလ်တွေငရဲသွားမယ်၊မူသားပြောတဲ့ပုဂ္ဂိုလ်တွေငရဲသွားရမယ်။ဒါလို့ဟောပြောတဲ့ဆရာတွေရှိတယ်။နိဂန္ဓမှာမဟုတ်ဘူးတဲ့။အဲ့တော့အဲ့ဒီလိုဆရာမျိုးရဲ့တပည့်တဲကတယောက်ယောက်ဟာ။ဩဘာလို့ဆရာကဟောတယ်။ဒါလို့မကောင်းတာတွေလုပ်ရင်အပင်ငရဲသွားရမယ်လို့ဟောတယ်။ငါကလည်းမကောင်းတာလုပ်မိတာပဲ။ဒါဆိုရင်ငါတို့ဆရာဟောပြောချက်အရစေငါဟာဧကမုတ်ချက်အဲ့ရောက်ရသူဖြစ်မှာပဲဆိုပြီးတော့စိုးရင်စိတ်တွေနဲ့အဲ့ဒီမှာနော်စိုးရင်စိတ်တွေနဲ့ပူပန်တဲ့စိတ်တွေနဲ့တက်တက်လုံးနေသွားမယ်ဆိုရင်တဲ့ ဒီတပည့်ဟာသူ့ဆရာရဲ့စကားမှားလားမှန်လားလဲတရားမစစ်စစ်ကိုယ့်ရဲ့ဆရာပြောထားတဲ့စကားအတိုင်းဆိုရင်ကြောက်လန့်နဲ့စိတ်ကလည်းပဲတသက်လုံးဖိစီးပြီးတော့သွားမယ်ဆိုရင်သူရဲ့မှားရင်းစွာဆွဲလန်းထားတဲ့အဲ့ဒီအဆွဲလန်းကပဲသူ့ကိုအပင်ကြီးရဲ့ပုတ်ချပေးနိုင်တယ်ဆိုလိုတာကဒီနေရာမှာအစွဲလန်းဥပါဒံကအရေးကြီးတယ်ဆိုတဲ့အကြောင်းပြောတာပါ။နော်အယူဆတစ်ခုဟာမှားရင်းတဲ့အယူဆတစ်ခုကိုမှားရင်းစွာစွဲလန်းခြင်းဆိုတဲ့ဒိဋ္ဌုပါဒံဆိုရှိတယ်။ဥပါဒံ၄ပါးထဲမှာကာမုပါဒံ၊ဒိဋ္ဌုပါဒံ၊သီလပုဒ်ပါဒံ၊အတ္တဝါရုပါဒံဆိုပြီးတော့ဥပါဒံ၄မျိုးရှိတယ်။အဲ့တော့မှားရင်းတဲ့ဟောပြောချက်မှားရင်းတဲ့အယူဆတစ်ခုကိုလွဲမှားစွာစွဲလန်းနေရတယ်ပဲအဲ့ဒီဒိဋ္ဌုပါဒံဖြစ်ပြီးတော့အဲ့ဒီဒိဋ္ဌုပါဒံကပဲမူလလှုပ်တဲ့ကံကဒီလောက်မဟုတ်ဖ ೇನೆ နောက်ထပ်စွဲလန်းတဲ့ဒိဋ္ဌုပါဒံကနောက်ထပ်အာကုတုအတ္တိတ္တိဖြစ်ပွားပြီးတော့တသက်လုံးနောင်ဝိပတိတာရစိတ်တွေနဲ့ဒိဋ္ဌုပါဒံတွေနဲ့ပဲနေသွားပြီးတော့အဲ့ဒီနောက်ထပ်ပွားစည်းနေတဲ့ဒိဋ္ဌုပါဒံတွေကသူ့ကိုအပင်ငယ်ပုတ်ချပေးလိုက်တာအဲ့တော့ဆရာကြီးဘက်ကတောင်ကိုတရားကြည့်ဖို့လိုလာပြီတဲ့မှန်မှန်ကန်ကန်သိဖို့လိုလာပြီမှန်မှန်ကန်ကန်ဟောပြောတတ်ဖို့လိုလာပြီအဲ့တော့ဒီလိုမျိုးမှန်မှန်ကန်ကန်ဟောပြောနိုင်ဖို့ဆိုတာလည်းပဲဖျားမှာပဲအပြည့်စုံကုန်ပြီအဲ့တော့တပ်ပညာဉာဏ်တော်နဲ့ပြည့်စုံတဲ့ဖျားလူဆရာမျိုးကတော့ဟောပြောချက်ကိုပြည့်စုံအောင်ဟောတယ်ဘလို့ပြည့်စုံအောင်ဟောတယ်လေနော်သူများတက်ကိုတတ်ရင်ဟုတ်တယ်နော်မကောင်းဘူးဒါသူများတက်တတ်တာမကောင်းဘူးသူများတက်တတ်တာသိပြီးတော့အန္တရာယ်ကြီးတယ်ပစ္စုပန်ပါလည်းပဲနော်မိသားစုတွေမငြိမ်းချမ်းနိုင်ဘူးထောင်တွေပါတွေကျနိုင်တယ်မိသားစုဘဝငြိမ်းချမ်းတဲ့ဘဝပြိုကွဲပျက်စီးသွားနိုင်တယ်တင်းလည်းပဲဒီလိုစိတ်တွေကပဲအခုတို့ထပ်ပြီးတော့ပွားနေမယ်ဆိုရင်အပင်ငယ်လေးရောက်နေတယ်ထုံနည်းတူတော့ပဲအဒိနာဒနာမှုကာမေတုဝိသဆရာမှုမုဒ္ဒဝါဒမှုတွေလည်းပဲမြတ်စွာဘုရားရှင်တို့မြည်သည်ဒါမကောင်းတဲ့အလုပ်တွေဖြစ်တဲ့အတွက်ကြောင့်နီလာအမျိုးမျိုးနဲ့ကဲရတော်မူတယ်ဒီလိုဒီလောက်တောင်လည်းပဲဘယ်တော့ခါမှအာမပေးဘူးဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒီနေရာမှာဖောက်ထွက်ပြီးတော့စဉ်းစားကြည့်အောင်ဦးဇင်းတို့မြန်မာဆရာတော်တစ်ပါးအိန္ဒိယမှာလွန်ခဲ့တဲ့နှစ်ပေါင်း80လောက်ကဖြစ်မှာနော်လွန်ခဲ့တဲ့နှစ်ပေါင်း80 80လောက်ကဖြစ်မှာပေါ့အိန္ဒိယမှာပညာတော်တွေတောင်းဘူးပါတယ်ပညာတော်တွေသွားတဲ့အခါမှာသူဟာဘာသာတရားတွေကိုအားလုံးလိုက်ပြီးတော့လေ့လာတယ်နော်အိန္ဒိယမှာရှိတဲ့ဘာသာတရားအားလုံးကိုအခြေမြစ်ကြအောင်ဦးဇင်းတို့ဒီသူစပြီးတော့လေ့လာတယ်ဟိန္ဒူယူဆဟိန္ဒူယူဆတွေကိုစလေ့လာတယ်ဟိန္ဒူယူဆရဲ့အဓိကကျမ်းဘဂဝဒ်ဂီတာကျမ်းကြီးကိုဟိန္ဒူစာလုံးဆရာကြီးကြီးစီမှာစနစ်တကျတဲ့ပြိုင်ပွဲတွေပါလေကွယ်အဲ့ဒီလိုပြည်စုံတဲ့အခါတခါနောက်တစ်ခုနော်ခရိယာယူဆကိုလည်းပဲချက်ကြောင်းမှာတကယ်ဆရာကြီးတွေစီမှာတွားပြီးတော့တင်တမချန်းစာအဟောင်းတဲ့အကုန်တင်တယ်စနစ်တကျနောက်တစ်ခါအစ္စလာမ်ယူဆကိုလည်းပဲဒီပလီဆရာကြီးတွေစီမှာတွားပြီးတော့ကိုရန်ချန်းစာကိုအာရဗီဘာသာဥရဒူဘာသာနှစ်မျိုးနဲ့ကိုတင်တယ်အကုန်လုံးလေ့လာတယ်အဲ့ဆရာတော်ဟာဟိန္ဒူအယူဆတွေနဲ့ပတ်သက်ပြီးတော့ဟိန္ဒူပါဒိပြန်ပွဲတစ်ခုမှာတတ်တတ်လို့စားခြင်းမစားခြင်းနဲ့ပတ်သက်ပြီးအငင်းခုပြန်ပွဲတစ်ခုစကေးကြီးလူပွဲတစ်ခုပေါ့အဲ့တော့သူတို့ဟိန္ဒူတွေကတတ်တတ်လို့စားတယ်မင်းတို့ဘုရားဘာသာဘုန်းကြီးတွေတတ်တတ်လို့စားအောင်တဲ့အခြေခံကရုဏာကွာခြားချက်တွေပါရိညာတွေကစပြီးတော့ပေါ့အဲ့တော့ဦးဇင်းတို့မြတ်ဗုဒ္ဓကတတ်တတ်လို့စားခြင်းမစားခြင်းနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပါဏာတိပါဒကံနဲ့ဆက်ဆိုင်တာကိုပြောကြလို့ပါဒါရောက်သွားတာကတတ်တတ်လို့သွားချက်အခြေခံကြောက်တာယဟန်တော်များကိုတတ်တတ်လို့စားဖို့ဒေဝတက်ကလည်းတောင်းဆိုမှုပါတယ်နော်ယဟန်တော်များတတ်တတ်လို့တတ်တတ်လို့စားဖို့တော်ထဲမှာတတ်တတ်လို့နေဖို့အဲ့ဒီလိုအရှင်ဒေဝတက်ကမြတ်စွာဘုရားကြီးကိုအဲ့ဒီညီနဲ့မဖြစ်နိုင်တာတွေရှောက်ပြီးတော့တောင်းဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီရောရင်သူကသင်္ခွဲတာတနာထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒါလုပ်ခဲ့တဲ့တမိုင်းတာရကရှိတယ်။အဲ့ဒီမှာမြတ်စွာဘုရားကတတ်တတ်လို့စားဖို့ခွင့်မပြုပါဘူး။အဲ့ဒီခွင့်မပြုတာဘာကြောင့်လဲဆိုတဲ့အခြေခံတရားအကြောင်းတရားတွေလိုက်ကြည့်တဲ့အခါယဟန်တော်များဟာသူများလောင်းတာသူများလှူတာစားတာကိုယ်တိုင်ချက်စားတာမဟုတ်ဘူး။ကိုယ်တိုင်စိုက်စားကြိုးစားတာမဟုတ်ဘူး။ သူများလောင်းလူတာကိုညှတာရောခံယူပြီးတော့ဒီခန္ဓာကိုအတုံးချလို့ဖြစ်အောင်စားပြီးတော့တရားအထုတ်ရတာဒါမူလယဟန်တော်များရဲ့ကျင့်ဒါပေမဲ့တောတဲ့တောင်ထဲမှာနေတာဖြစ်တဲ့အတွက်ကြောင့်မစားကောင်းတဲ့အသားကြီးဆင်ပြီးတော့ပြည့်ညတ်ထားတယ်စင်သားကြားသားစသည်အဖြစ်ချင်းသေးသားတွေမစားရဘူးဆိုတော့ပြည့်ညတ်ထားတာရှိတယ်အဲ့တော့လုံးဝအသားမစားရဘူးဆိုတော့ကိုပြည့်ညတ်ချက်မရှိဘူးအဲ့တော့ဘာလို့မြတ်စွာဘုရားခွင့်ပေးပြုတာလဲမြတ်စွာဘုရားတာနာတိပါဒသူများအဲ့မတက်ဖို့လဲပြောရတဲ့ဖက်ကလည်းတန်ခါစားတာကိုခွင့်ပြုထားတယ်ဆိုတော့ဒီနှစ်ခုကဆန့်ကျင်ပဲရှိနေဘူးလားဒါကနိုင်ငံတကာမှာတခြားဘာသာတွေကအဓိကဘုရားဘာသာကိုသောဒကနာသောဒကတက်ချင်တယ်ဆိုရင်ဒါလည်းပဲခေတ်ဆက်ဆက်တက်ခဲ့တာခုခေတ်မှတက်တာမဟုတ်ဘူးခေတ်တိုင်းခေတ်တိုင်းဒါလည်းပဲတက်တာဗျာနော်အဲ့ဒီအခါမှာဦးဇင်းတို့ဒီဘက်ကဘာပြီးတော့ပြောထားလဲဆိုရင်ဝိနည်းဝိမတိတိကမှာကြာကြာနာနာဖွင့်ပြထားပါတယ်။အကယ်၍မြတ်စွာဘုရားကဒီနေရာမှာတတ်တတ်လို့စားဖို့ခွင့်ပြုလိုက်မယ်ဆိုရင်လူတွေလောင်းတဲ့အခါမှာတတ်တတ်လို့မရနိုင်ဘူးဆိုရင်နောက်ပြီးတော့ယဟန်တော်များမှာစီကံရှိတာကအလိုရှိပါဘုရားလို့ဖိတ်မှန်ထားတာလည်းမဟုတ်ဘူး၊ဆွေလည်းမတော်ဘူးဆိုရင်နှုတ်နဲ့ဘုန်းကြီးကဗာစားတာပါဗာလေးသူ့ပါလို့လုံးဝမပြောကောင်းလား။အဲ့ဒီလိုပြောလို့ရတဲ့ပစ္စည်းကလည်းမစားကောင်းတဲ့ပစ္စည်းပဲ။အဲ့တော့တောတဲ့တောင်ထဲမှာနေပြီးတရားထုတ်တဲ့ပုဂ္ဂိုလ်ကလူတွေကလောင်းကျင်တာလောင်းမယ်ကျုပ်ကဒါမစားဘူးခေါ်ကလောင်းပါလို့ပြောလို့လေဖြစ်ရုံထုံးတာဖြစ်အဲ့တော့တရားမဖြစ်လို့ကိုကတတ်တတ်လို့စားတဲ့အတွက်ကြောင့်တတ်တတ်လို့ဖြစ်အောင်တည်တံ့လေးစိုက်စားပြိုးစားမယ်ဆိုရင်လေယာဉ်မြေတွေလိုလာပြီးစိုက်ဖို့ပြိုးဖို့လိုလာပြီးချက်ဖို့ပြိုးဖို့နော်မိဖို့ကြောင့်သုံးပစ္စည်းတွေလိုလာပြီးစသည်အဖြစ်နောက်ဆက်တွဲပရိဘောဓတွေကအများကြီးရှိအဲ့ဒါဆိုရင်မူလယဟန်တော်များအားထုတ်ရမယ်တရားခွင်လုပ်ငန်းနဲ့ဘေးလျှော်ထွက်သွားပြီ။ဒါကြောင့်မြတ်စွာဘုရားကဒီလိုဟာတွေနေတဲ့အတွက်ကြောင့်ရရဟုစား။ဒါပေမဲ့စားတဲ့အခါမှာညံတဲ့ဆင်ញင်ပြီးစားပဋိသင်္ခာယောနိသောပိဏပတံပဋိသေးဝမိနေဝတဝါယနမတယနမန္တနာယ။နော်ပျော်ဖို့စားတာလည်းမဟုတ်ဘူး။ခံစားဖို့စားတာလည်းမဟုတ်ဘူး။အာရုံဘလဖုံဖြိုးဖို့စားတာလည်းမဟုတ်ဘူး။နော်ဣတိပုရဏေသဝေဒနာပဋိဟင်္ခာမိနေဝံသဝေဒနာနာဥပါတ္တမိခန္ဓာကိုယ်မှာဝေဒနာအဟောင်းနေမဖြစ်ပေါ်အောင်ဝေဒနာအသစ်တွေပေါ်မလာအောင်တရားအထုတ်တဲ့အခါမှာမျှတတ်တဲ့ခန္ဓာကိုယ်အနေထားရှိနေအောင်ဒီရွယ်ချက်နဲ့သာစားပါလေလို့ဉာဏ်နဲ့ဆင်ခြင်ပြီးစားခိုင်းတာတဏှာလောဘနဲ့မစားတတ်တတ်လို့စားပြီးတဏှာလောဘနဲ့စားလည်းဘာမှမထူဟုတ်တယ်မလားဒါကယဟန်တော်များကိုတတ်တတ်လို့စားခွင့်မပြုခြင်းအကြောင်းဒါပေမဲ့အဲ့ဒီလူမျိုးခြေပပြင်မဲ့ထေတူရရဲ့သိပြီးတော့သဘောမကျပါဘူး။အဲ့တော့အဲ့ဒီဆရာတော်ကနောက်ဆုံးသူကလည်းပဲဟိန္ဒူကျမ်းတွေကိုမှွေနှောက်ထားတာဖြစ်တဲ့အတွက်ကြောင့်အဲ့တော့ငါတို့ဗုဒ္ဓဘာသာမှာတတ်တတ်လို့စားဖို့ဘုရားကခွင့်မပြုပေမဲ့သူ့အသက်တတ်ပါလို့ဟောထားတဲ့နေရာတနေရာမှမရှိဘူး။ပိဋကတ်သုံးပုံထဲမှာမင်းတို့ကြိုက်တဲ့နေရာချာကြပါမယ်။မြတ်စွာဘုရားကလူတတ်မှုကိုတတ်မှုတတ္တဝတိရိစ္ဆာန်ကြီးတွေတတ်ပါလို့ဟောထားတဲ့နေရာတနေရာမှမရှိဘူး။ဖះဟောပြောချက်တယ်ပါမင်းတို့ဟိန္ဒူကျမ်းမှာကဗလိမျက်စာပူဇော်တယ်ဆိုတာရှိတယ်အဲ့ဒီမှာတတ္တဝါရဲ့အသက်နဲ့ပူဇော်ရတယ်ဆိုတာရှိတယ်မင်းတို့တတ်တတ်လို့စားပြင်မယ်အဲ့ဒါကြောင့်ဗလိမျက်စာနဲ့ပူဇော်တယ်ဒါပါဏာတိပါဒကမင်းတို့ဖះကအားပေးထားတာအဲ့ဒီလိုပြောမှအဲ့ဒီသကယ်ကြီးလိုပဲမှာ तू ကအနိုင်ရခဲ့တယ်အဲ့ခါကျမှသူတို့လည်းလုံးဝအရှုံးသူတို့က तू ကလည်းပဲအဲ့သူတို့ဘဂဝဂီတာကျမ်းကြီးကိုအကုန်လုံးတင်ထားတာဆိုတော့ဘယ်နေရာဘယ်တိုက်မှာဘလို့ပူဇော်ရတယ်ဆိုတာတွေကအသေးစိတ်ဖော်ပြထားတယ်။တိရိစ္ဆာန်တွေရဲ့လက်ချောင်းသွေးတွေနဲ့သူတို့ဖျားဘူးဘယ်ချိန်ဘယ်ခါမှာပရိနတ်စာပူဇော်ရတယ်။အဲဒါမျိုးတွေ။အဲ့ဒီအခန်းကိုသူကထောက်ပြတယ်။မဟာဗုဒ္ဓဘာသာမှာဒီလိုမျိုးတတ္တဝါတကောင်တလေးတူညာမြတ်စွာဘုရားကတတ်တာလို့ပြောထားတဲ့နေရာတနေရာမှာမရှိဘူး။အဲဆိုတာကဘုန်းတော်ဒီမှာတတ္တဉ္စဖျားတို့နေသည်ပါဏတိပါဒကိုအမျိုးမျိုးကဲ့ရဲ့တယ်အတ္တဉ္စရဏကိုမျိုးမျိုးမျိုးကဲ့ရဲ့တယ်ကာမေတုမိစ္ဆာစရာကိုကဲ့ရဲ့တယ်မုဒ္ဒဝါဒကိုကဲ့ရဲ့တယ်နော်ခွင့်မပြုဘူးနော်အမျိုးမျိုးကဲ့ရဲ့အဲ့တော့ဒါပေမဲ့ဒီနေရာမှာတတ္တဉ္စမြတ်စွာဘုရားရဲ့တပည့်ဟာအဲ့တော့မြတ်စွာဘုရားဟာနော်မြတ်စွာဘုရားကိုသူကသိကြည့်ညမြတ်စွာဘုရားရဲ့တတ္တဉ္စဉာဏ်တော်ကိုလည်းကြည့်ညကျင်ယူတော့ဘုရားရှင်ရဲ့ဟောပြောချက်ဘုရားရှင်ကတတ်တာမကောင်းခိုးတာမကောင်းကာမဂုဏ်တွေဖောက်ပြန်စာကျင့်တာမကောင်းလိမ့်တာမကောင်းဟောအဲ့တော့ငါကတော့ ဖះမကြိုက်တဲ့ဖះမကောင်းပြောတဲ့ဟာငါလည်းပုရုဇဉ်တွေမထိန်လို့လုံးပြီပြီသူညာတက်တမ်းပြီသူညာဥစ္စာခိုးပြီပြီဒါမသိနားမလဲခင်ဗျာဒါမှမဟုတ်စိတ်မထိန်နိုင်လို့ဒါမှမဟုတ်ကာမဂုဏ်မှားရင်စာကျင့်ပြီပြီဒါမှမဟုတ်ဒိန်ပြောမိပြီအဲ့တော့ငါဒီလုတ်ခဲ့တဲ့မကောင်းမှုအကုသို့ကြီးကိုအမြဲတမ်းပြန်တွေးပြီးတော့ပူပန်နေမယ်ဆိုရင်ပူပန်နေတဲ့အတွက်ကြောင့်ငါလုတ်ခဲ့တဲ့အကုသို့ကမလုတ်ခဲ့တဲ့ခေအနေထားတိဖြူစင်တဲ့အနေထားဖြစ်သွားမလားစဉ်းစားစဉ်းစားကြည့်ဘုရားကတော့မြတ်စွာဘုရားရဲ့ဟာတွေကလုံးဝပိတ်ထားတာမျိုးမဟုတ်စဉ်းစားခိုင်းစဉ်းစားငါမကောင်းတာလုပ်ပြီသူများတက်တတ်နေပြီဟောပြီကောင်းပြီဒီတက်ခဲ့တာကိုထက်ကထက်ကအာယုံပြုပြီးတော့နောင်တာတွေနဲ့ပဲတောကတွေရင်မာပိုက်ပြီးတော့ပဲဒီလိုပဲနေမယ်ဆိုရင်တော့ဒါမှန်ကန်တဲ့အဖြစ်မဟုတ်ဘူးဘာလို့လဲဆိုတော့ဒီလိုပူပန်နေုံနဲ့မလုပ်တဲ့မကောင်းမှုအကုသိုလ်ကမူလဖြူစင်တဲ့အနေထားထိပြန်ရောက်သွားမှာမဟုတ်ပဲအဲ့တော့ဘုရားကဒါမကောင်းဘူးပြောတယ်။နောင်တရရင်လည်းပဲနောင်တရနေလည်းပဲနောက်ထပ်အပူဒိဋ္ဌုပါဒနေတာထပ်ပွားဖို့ပဲရှိတယ်။အဲ့တော့ဒီနေ့ဒီချိန်ကစပြီးတော့ငါဒီလိုမျိုးလုံးဝမလုပ်တော့ဘူး။ပါဏာတိပါဒမှုငါလုံးဝမလုပ်တော့ဘူး။အဋ္ဌိနာတနာမှုငါလုံးဝမလုပ်တော့ဘူး။ကာမိတုမိတ်ဆန္ဒမှုငါလုံးဝမလုပ်တော့ဘူး။ဝိတ္တဝါဒမှုငါလုံးဝမလုပ်တော့ဘူး။ငါရှောင်ကျင်ပဲ။ဒါအဲ့ဒီလိုမျိုးဆိုရင်သောတော့ဒိဋ္ဌုပါဒအစမရှိတော့။နောင်တရပြီးတော့ပူပန်နေတဲ့တောကပရိဒေဝဒေါမနတအုပ်စုအကုသိုလ်ဒေါသမှုစိတ်အုပ်စုမရှိတော့။ဒီလိုအကြောင်းကျိုးဆက်သက်ပြီးဆင်ခြင်တယ်ဆိုတော့ဘုရားပေးတဲ့အဋ္ဌဉာဏ်နဲ့ကိုကဉာဏ်ဥသိလာပြီ။နော်ဉာဏ်ဆိုတဲ့ဟာအဲ့ဒီဉာဏ်ဟာဘယ်မှာရှင်းလဲ။တင်ဉ္ဇရေစေတသိက်ဆိုတာတောဘနာစေတသိက်25လုံးထဲမှာပါတယ်။သူကတောဘနာစိတ်24ခုမှာရှင်းတယ်အဲ့ဒီချိန်မှာလည်းပဲဒီလိုဆုံးဖြတ်နေတာမဟာကုသိုလ်စိတ်မှာရှင်းတယ်အဲ့တော့ဒီလိုမျိုးဖျားပေးတဲ့ဒီလိုအကြောင်းအကျိုးကိုမှန်မှန်ကန်ကန်သုံးသပ်လိုက်နိုင်ပြီဆိုရင်ကိုလို့တဲ့မကောင်းမှုလို့ဟာဒါမကောင်းမကောင်းတာကိုချက်ချင်းသိတဲ့အချိန်ကစပြီးတော့ပယ်ပါပယ်ဆုံးလိုက်ပါဆုံးဖြတ်ချက်ချလိုက်ပါမကောင်းတာကဘယ်မလုပ်တော့ပါဘူးလို့ဆုံးဖြတ်ချက်ချလိုက်တာနဲ့ဉာဏ်ပြထားတဲ့မဟာကုသိုလ်ဖြစ်လာပြီတိလာကုသိုလ်ဖြစ်လာပြီတကယ်ချောင်းချင်းစရာနဲ့ကြုံလာပြီဆိုလို့ရှိရင်လည်းပဲကိုယ့်အကူငါဖရားတပည့်သားပြီးပြီတော့ဆုံးဖြတ်ချက်ချထားတာဖြစ်တဲ့အတွက်ကြောင့်ငါဒီဟာကိုမလုပ်တော့ဘူးလို့ဆက်ချောင်းပြစ်မယ်ဆိုရင်ဒီနီးနဲ့ကုသိုလ်ဘက်ကိုပြောင်းနိုင်မှာဖြစ်ပြီးတဲ့အကုသိုလ်ကိုပယ်နိုင်တာဖြစ်တယ်တရားဧဝမေတ္တတပါပတ္တကမ္မတ္တပါဟံဟောတိဧဝမေတ္တတပါပတ္တကမ္မတ္တတမတိကမောဟောတိဒီနီးနဲ့ဒါလည်းမကောင်းတဲ့အကုသိုလ်ကံကိုပယ်လို့ရတယ်ဒီနီးနဲ့ဒါလည်းမကောင်းတဲ့အကုသိုလ်ကံတွေကိုလွန်မြောက်နိုင်တယ်လွန်မြောက်ခွင့်ရတယ်အဲ့တော့ပြန်ပြောမယ်ဦးဇင်းတို့နော်ဒီနေရာမှာနောင်တဖြစ်ပြီးတော့ပူပန်နေုံနဲ့တော့ကိုလွတ်တဲ့အကုသိုလ်ဟာအလိုလိုစင်ကြဲသွားမှာဟုတ်ရဲ့လားဟုတ်ပါဘူးဒါဆိုရင်ကိုကဒါတော့ဘာလို့ဆုံးဖြတ်ချက်ချတာဒီလိုအလိုမျိုးကမလုပ်တော့ဘူးလို့ဆုံးဖြတ်ချက်ချတာအဲ့ဒါကုသိုလ်အဲ့ဒီအစပင်ရမှာနော်ကုသိုလ်ဖြစ်မှကုသိုလ်ရဲ့ကောင်းကျိုးလာမှာအဲ့ဒါဆိုရင်အကုသိုလ်ကိုယ့်ရဲ့ကုသိုလ်ကဆက်တိုက်ဆက်တိုက်လုံးသွားမယ်ဆိုရင်အကုသိုလ်ကောင်းကျိုးအကုသိုလ်ရဲ့မကောင်းကျိုးဟာကုသိုလ်ပါဝါနဲ့အကုသိုလ်ပါဝါတူကိုမတူလားအကုသိုလ်ဆိုတာကုသိုလ်ရဲ့အပေခံတရားဒါကြောင့်အကုသိုလ်ဆိုတာဓမ္မတက္ကဏီပါဠိတော်မှာပဟာတပ္ပတရားဘာနဲ့ပဲကုသိုလ်ရဲ့အပေခံတရားကုသိုလ်ကအကုသိုလ်ကိုပယ်နိုင်တယ်ဆိုတော့ပါဝါကဘယ်ဘက်မှာကြီးတယ်ကုသိုလ်ကကြီးတယ်ကုသိုလ်မှာပါဝါကြီးတယ်အကုသိုလ်ကိုအကျွဲ့မဲ့ပယ်နိုင်တာကကုသိုလ်ပဲရှိတယ်အဲ့ဒီကုသိုလ်မှာဒါနကုသိုလ်သီလကုသိုလ်ဇန်ကုသိုလ်မက်ကုသိုလ်သိနေရှိမယ်နော်အဲ့ဒါနကုသိုလ်သည်တခဏပယ်နိုင်တယ်သီလကုသိုလ်သည်လည်းပဲဒရင်ကနတ်ပြည်ရောက်စသည်ပယ်နိုင်တယ်ဇန်ကုသိုလ်ကြတော့ပြမပြည်ရောက်ပြီးအကြာကြီးအကုသိုလ်တွေပြမပြီလို့ဆိုတာအကုသိုလ်အကျိုးပေးရပုံထာနာမဟုတ်ဘူးအကုသလဝိပတ်တိတ်ပြီးအကျိုးမပေးဘူးနည်းနည်းတော့ပဲအကျိုးပေးတာဘုဒ္ဓကျောင်းအဲ့တော့ဇန်ကုသိုလ်တွေဆိုရင်ကဘာနဲ့ချီပြီးတော့အကုသိုလ်တွေအကျိုးမပေးအောင်တားထားနိုင်တယ်အဲ့တကယ်အကျိုးနဲ့ပယ်နိုင်တာကတော့အရှင်အင်္ဂုလိမာလာတို့လိုမက်ကုသိုလ်ရအောင်အဲ့ဒီမက်ကုသိုလ်တက်ဖို့ကဝိပတ်နာကုသိုလ်ကတော့ ဒါကသွားမှာလေဝိပဿနာကိုသွားကြည့်ဝိပဿနာကုသိုလ်ကလွယ်လို့တခြားဘယ်နည်းလမ်းမှမင်းမထွားလို့မရဘူးအဲ့တော့ဝိပဿနာကုသိုလ်ဖြစ်ဖို့ဆိုရင်အခြေခံကိုလှုပ်ထားတာနဲ့ပတ်သက်ပြီးတော့နောင်တဖြစ်ရမဖြစ်အောင်ဆိုရင်ဆုံးဖြတ်ချက်ခိုင်ခိုင်ချနိုင်တဲ့နေရာစပြီးအချိန်လုံးမှနောင်တရတယ်ဆိုတာမရှိဘူးပြီးတဲ့အချိန်စရှောင်းမယ်ဖေဟာရဲ့အယူဆကမသိခင်ကအဲ့ဦးဇင်းတို့တခါလေကျတော့ဒုတဘာဝကတဲ့စားလဲကျက်တော့ညတဲ့စားလဲကျက်တော့ပေါက်တဲ့ဘာမထူးတော့ပါဘူးဟုတ်လားတကယ်လို့အဲ့ဒါကဖရားနေကကြာမဟုတ်ဘူး။အဲ့မကောင်းတာကိုမကောင်းမှန်သိတဲ့အချိန်ကစပြီးတော့ရှောင်ကျင်ရင်ဘယ်ရွယ်မှာပဲရှောင်ကျင်ကြောင်ရင်အချိန်နှောင်းနေဆိုတာမရှိဘူး။ဗုဒ္ဓတရားတော်နဲ့ကြုံရတာအဲ့ဒါအမြတ်ပဲ။အချိန်နှောင်းသွားပြီအချိန်လွန်သွားပြီဆိုပြီးဒီကံဤဒါမကောင်းမှန်ပြီးတော့စွန့်လိုက်နိုင်ရင်လည်းကုသိုလ်စိတ်ဖြစ်ရင်အဲ့ဒီကုသိုလ်စိတ်ကပါဝါကြီးရင်ตุ้มอ่ะอะลาล่ะก็อันตรายสิกูกังกูกูใช้ตัวสีมันป่ายขึ้นสิแต่เตียรอမျိုးดิเนาะอุเซนတော့มาだอย่างอายากูอจောက်เตียรเนี่ยอชုံးไปเนี่ยมาหมดกูซวยไอ้สิทธิ์ดิเนี่ยต้วยပြီးတော့ปูบันပြီးတော့โลกကြီးကိုอชုံးไปเนี่ยมาหมดโลกကြီးကိုอนัยอยู่ไหนเนี่ยเตียรหากุตุไอ้นี่กุตุอ่ะเฉิงนอกจักตาเลยเลยไม่ရှိอูจี้ว่าล่ะโหยะหันတော့ตะบาเยอภิဆိုရင် तू ဟာမဟုတ်ဆိုปฐมတော့เนาะตุ้มอ่ะအပင်ငရဲ့နမိတ်တွေထင်လာတယ်အဲ့တော့တာကေပါအောင်တာကေပါအောင်အော်ပါယူအဲ့တော့တာယန်းကသူ့ဖေကြီးကြည့်လိုက်တယ်ဩငါဖေကြီးတော့နော်မကောင်းတဲ့အကုသိုလ်နမိတ်တွေထင်နေပြီငရဲသွားတာအဲ့မှာသူကကြာကြာပဲသူ့ဖေကြီးကိုခရီးစီစီလေးရှိခေါ်သွားပြီးတော့ပန်းလေးပေးပြီးတော့တခါကြီးဟိုဖေကိုပန်းလူမြတ်စွာဘုရားအာယုံပြုအဲ့လိုလေးအာယုံပြောင်းပေးလိုက်တဲ့အချိန်မှာစိတ်လေးကြည်သွားပြီးဖေကိုကြည်ညိုတဲ့ကုသိုလ်စီလေးကြောင့်သူကပတ်အဲ့ငြိမ်ရပဲဟိုနတ်ပြည်ရောက်မဲ့နမိတ်တွေပေါ်လာလို့နတ်ပိုင်းထားနေပြီလို့နော်ဟာငါသူ့တာယဟန်ကိုတာသားရဲ့အမေကြီးလာနေပြီတာရဲ့နော်အတော်တွေလာနေပြီနော်တာဖယ်ပေးစမ်းမှာအဲ့အဲ့မျိုးတွေပြောဆိုတာကတော့ကုသိုလ်ဆိုတာနောက်ကျတယ်လို့ဘယ်တော့ခါမှရှိမရှိဘူးစသည်အဲ့ဒီတော့တာမန်အကုသိုလ်လေးတွေအောင်မှာတော့အကုသိုလ်ကိုအကျိုးမပေးအောင်တားနိုင်တယ်ဒါကြောင့်ဦးဇင်းတို့ကဓမ္မကြီးအရှင်အင်္ဂုလိမာလာတို့လည်းပဲမသိနာမလဲခင်ကအကုသိုလ်ဆိုတာဖြစ်တတ်ကြတယ်ဦးဇင်းတို့တခါကမှဖုန်ကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်လူဆိုတာမျက်စိနှလုံးပွင့်တဲ့ချိန်ကနေပိတ်တဲ့ချိန်ဒီတနေ့တာကိုတွေ့ကြည့်လိုက်ရင်ကောင်းတာလည်းမကောင်းတာနှစ်မျိုးပဲရှိတယ်အဲ့တော့တတိလွတ်သွားတဲ့ချိန်ဒီမှာအကုသိုလ်ဆိုတာဖြစ်တာပဲပုထုဇဉ်လူကပုထုဇဉ်အကုသိုလ်ဖြစ်မှာပဲဖြစ်တဲ့အကုသိုလ်ဘယ်လိုအသုံးချမလဲအသုံးချနေသိဖို့ပဲမြတ်စွာဘုရားတာသနာပေါ်လာတာအဲ့ဒါဖြစ်တဲ့အကုသိုလ်တွေကိုဖြစ်တဲ့ဟာကိုဒီတိုင်းလက်ပိုက်ကြည့်ပြီးတော့သူစီမံတညာကိုခေါင်းလုံးခံရမယ်အနေထားမျိုးမဟုတ်ဘူးအတူဘလို့အနိုင်ယူမလဲအနိုင်ယူနည်းကိုကိုယ်သိရမယ်တောင်းတွေ့တာအဲ့တော့ခုဒီသင်္ခါရမတုတ်မှာတတ္တညုတဖရာလိုပုဂ္ဂိုလ်မျိုးကဒီမကောင်းမှုအကုသိုလ်မလုံးနဲ့ကဲ့ရဲ့နော်မကောင်းမှုအကုသိုလ်တွေကရှောင်ကျက်မှာနော်ဒါမျိုးပြောတယ်နော်အဲ့တော့မကောင်းမှုအကုသိုလ်တွေကိုအမျိုးမျိုးကဲ့ရတော်မူတယ်ရှောင်ကျင်တော်မူတယ်အပင်ငရဲလည်းပဲဒီအကုသိုလ်တွေနဲ့ကြည်ပြနေသွားရင်ငရဲရောက်နိုင်လို့လည်းပြောတာပဲဒါပေမဲ့ဖခင်ကပြည့်ပြည့်စုံအောင်ပြောတယ်အဲ့တော့ဖခင်ရဲ့တပည့်တော်ကတည်းဟာဖခင်ဟောတဲ့တရားတော်ကိုနားယူပြီးတော့ဩမြတ်စွာဘုရားကအပင်နော်ဒီပါဏာတိပါဒစတဲ့အဖို့ကြီးကမကောင်းဘူးတရားတွေနဲ့ကြည်ပြတဘောအလုံးဒီတိုင်းနေသွားမယ်မပြုတ်ပြင်မဲ့နေသွားမယ်ဆိုရင်နော်အပယ်လေးပါရောက်နိုင်တယ်ဒါပေမဲ့အချိန်ကြီးပြည့်ပြည့်နိုင်ရင်တော့အပယ်လေးပါမရောက်နိုင်ဘူးအဲ့တော့အဲ့ဒီလိုစဉ်းစားပြီးတော့ကိုကပူပန်နေတော့ကပူပန်နေုံနဲ့တော့ကိုရဲ့အကုသိုလ်တွေကဆင်ကျေသွားမှာလားပူပန်နေုံနဲ့တော့ဆင်ကျေသွားတာမျိုးဖြစ်နိုင်မှုအဲ့တော့ငါဒီအကုသိုလ်တွေမလုပ်တော့မကောင်းအဲ့မှာတိရကုသိုလ်စဖြစ်ပြီးဉာဏ်ပြတ်ထက်တဲ့မှာကုသိုလ်တွေစဖြစ်ပြီးအဲ့ဒီလိုနည်းနဲ့အကုသိုလ်ကိုစရရကျိုးစားအဲ့ဒီလိုနည်းနဲ့ဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်နိုင်အောင်ကျိုးစားအဲ့ဒီနည်းနဲ့ကုသိုလ်တွေကိုနော်အကုသိုလ်တွေကိုကုသိုလ်ကအနိုင်ယူရမယ်ခက်ပေါက်ကအဲ့ဒီမှာဒါကြောင့်အဲ့ဒီလိုနည်းနဲ့စဉ်းစားလိုက်တဲ့အခါဒီဖရာရဲ့တပိဟာကာယကံတွေလည်းစင်ကြဲသွားမယ်ပါဏတိပါဒမလုပ်တော့ဘူးအဲ့ဒီနော်အာရဏတကမလုပ်တော့ဘူးကာမိတုမိစ္ဆာကမလုပ်တော့ဘူးဒါကာယကံသုံးပါးဆင်းရဲသွားပြီဘုဒ္ဓဝါဒမလုပ်တော့ဘူးဘုဒ္ဓဝါဒနဲ့ဆက်ဆက်နေတဲ့ပိသုဏဝါစာသူများညီညွတ်တာတွေပြက်ပြားနေအောင်အမုန်းတရားတွေတိုးပေါအောင်ပြောတာလေ အလိုလိုမုဒ္ဒဝါဒမှမလို့တော့ရင်ဒါလည်းပဲပြက်ပြားနော်ရှောင်ကျင်ပြီးသားဖြစ်သွားတယ်။နော်သူများကိုဆဲရေးတိုင်းထွားပြီးကျမ်းတဲ့စကားတွေမပြောတော့ဘူး။အကျိုးမရှိတဲ့လောကသာသနာအတွက်ဘာမှအကျိုးမရတဲ့စကားတွေမပြောဖြစ်တော့ဘူး။အဲ့တော့ဝစီတုဆိုင်၄ပါးကလည်းပဲဆောက်ရှောက်ပြီးသားဖြစ်လာပြီ။ကာယတုဆိုင်နဲ့ဝစီတုဆိုင်ကိုမထိနိုင်ဘူးဆိုတာကမနောကံကိုမထိနိုင်ဘူး။အဲ့တော့ဒီကာယတုဆိုင်နဲ့ဝစီတုဆိုင်တွေကိုထိနိုင်နေဆိုတာကမနောကံကိုကောင်းကောင်းထိန်းချုပ်နိုင်လို့မနောကံကိုထိန်းချုပ်ဖို့ဆိုတာကမှန်ကန်တဲ့အသိအဲ့တော့မနောကံကိုထိန်းချုပ်ဖို့ဆိုတာကမှန်ကန်တဲ့အသိအထိန်းချုပ်ထားတာမနောကံဆိုတဲ့ဒီကံကိုမှန်ကန်တဲ့အသိအမထိန်းချုပ်လိုက်နိုင်ဘူးဆိုရင်မိစ္ဆာဒိဋ္ဌိမှားယွင်းတဲ့အသိဖြစ်လာပြီမှားယွင်းတဲ့အသိတွေဝင်လာပြီဆိုရင်ကိုရဖို့ဆိုရင်ဘာမဆိုအကုန်လုံးပဲဆိုတဲ့အဘိဓါအဲ့မှာလာတယ်ကို့အတွက်ရဖို့ဆိုရင်ဘသူတေတေငတိမာပြီးရောဆိုတဲ့ဗျာပါဒအဲ့ဒီမှာလာပြီမနောကံရဲ့အစိတ်တသုံးခုကအဘိဓါဗျာပါဒမိစ္ဆာဒိဋ္ဌိဒီအဘိဓါဗျာပါဒမိစ္ဆာဒိဋ္ဌိအခြေခံထွေးပိုက်ထားတဲ့ပုဂ္ဂိုလ်တည်ကာယကံနဲ့ပြုရင်ပါဏာတိပါဒအာရိဏဒနာကာမိတုမိစ္ဆာဆက်ဝဇိကံနဲ့တွေ့ရင်မုဒ္ဒဝါဒပိသနာဝါဒဗုဒ္ဓဝါဒတမ္ပပလာပါအဲ့တော့ဒီလိုတရားတွေကိုမကောင်းဘူးလို့သိနာလေတဲ့ပုဂ္ဂိုလ်ကကာယကံကိုထိန်းချုပ်လိုက်နိုင်ပြီဝဇိကံတွေကိုထိန်းချုပ်လိုက်နိုင်ပြီဆိုတဲ့ဟာသူ့ရဲ့မနောကံမှာမိစ္ဆာဒိဋ္ဌိနေရာမှာတမ္မာဒိဋ္ဌိအကြောင်းနဲ့အကျိုးကိုဆက်ဆက်လက်ခံတဲ့တမ္မာဒိဋ္ဌိဉာဏ်ကဦးစီးလာတယ်အဲ့ဒါဆိုရင်မကောင်းတာလို့ရင်မကောင်းကျိုး effect ကပြန်လာမှာပဲဆိုတော့အဘိဓါဆိုတာကိုသူလက်မခံတော့ဘူးကိုချမ်းသာဖို့အတွက်သူများရဲ့ရပိုင်ခွင့်တွေကိုကိုမတရားရယူမယ်ဆိုတဲ့အဘိဓါကညော့ပါသွားတယ်။ကိုကြောင့်သူတို့ဘာပြည့်စည်ရမယ်ဆိုတာလည်းဒါမဖြစ်အကောင်းဗျာပါဒညော့သွားတယ်။အဲတော့တဏ္မာဒိဋ္ဌိဝင်လာမှအဘိဓါနဲ့ဗျာပါဒညော့မှာ။အဲ့ဒီလိုညော့မှလည်းပဲကာယကံနဲ့ဝစီကံကဆင်ကျေတာ။အဲ့တော့ကာယကံဝစီကံဆင်ကျေပြီဆိုရင်မနောကံလည်းဆင်ကျေလို့ကာယကံနဲ့ဝစီကံကဆင်ကျေရတာ။မနောကံမှမဆင်ကျေဘူးဆိုရင်ကာယကံကဒုစရိုက်တန်းကြောင်းမရောက်မယ်ဝစီကံကဒုစရိုက်တန်းကြောင်းမရောက်မယ်အဲ့တော့ဒီလိုအကြောင်းအကျိုးကိုဆက်ဆက်ပြီးတော့ဘုရားတရားတော်တွေကိုကြာကြာနာနာတိညာလေတဲ့ဘုရားရဲ့တပိသားပုဂ္ဂိုလ်မျိုးဆိုဒီမှာကာယဒုစရိုက်မှုမဖြစ်အောင်ကြိုးစားတယ်ဝစီဒုစရိုက်မှုမဖြစ်အောင်ကြိုးစားတယ်မနောဒုစရိုက်မှုတွေလက်မခံဘူးအဲ့တော့ဒုစရိုက်ဆယ်မျိုးကစင်ကြယ်နေတဲ့ပုဂ္ဂိုလ်ဖြစ်သွားပြီဒီလိုစင်ကြယ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့စိတ်ကကုသိုလ်စိတ်ကပဲအလေးသာတယ်ပေါ့အဲ့တော့ဒီလိုကုသိုလ်စိတ်ကြီးနဲ့အစားထိုးလိုက်တယ်။စောစောကသူလုပ်တဲ့ဒုစရိုက်မှုတွေကိုရက်လိုက်တယ်။ပြီးရင်ဒုစရိုက်ဆိုတဲ့ကုသိုလ်နဲ့အစားထိုးပြီးတော့ပယ်တာ။တရားအကုသိုလ်ကိုပယ်တယ်ဆိုတာကုသိုလ်နဲ့အစားထိုးကိုပယ်ရတာ။အဲ့ဒီလိုပယ်လိုက်မှရှေ့ကဒုစရိုက်နဲ့ဆက်ဆက်နေတဲ့အကုသိုလ်တွေကအကျိုးမပေးနိုင်ပါဘူး။ထက်ထက်တန်တန်အကျိုးပေးမယ်ဆိုလည်းပဲညော့ပါသွားလိမ့်မယ်။နည်းနည်းလေးအကျိုးပေးမယ်ဟာလည်းပကြောက်သွားလိမ့်မယ်။ကုသိုလ်နဲ့မှအစာမထိုးနိုင်ရဲ့เนาะအဲ့ဒီအကုသိုလ်တွေကိုကိုယ်ပြန်ပြီးတော့နောင်တရပြီအခုလုံနေရသလိုပြန်မြင်ပြီးတော့အပရစေရနာအကုသိုလ်တွေတိုးပွားတိုးပွားတိုးပွားဒေဋုပါဒံတွေဖြစ်အဲ့ဒီဒေဋုပါဒံတွေနဲ့ပဲကိုကမူလပြုတဲ့ကံကနည်းနည်းရယ်ပို့ပြီးဆွဲရတဲ့ဒေဋုပါဒံကများရယ်ပို့ပြီးတော့ဒုက္ခရောက်တယ်အဲ့ဒါကဦးဇင်းတို့တာရကဘယ်မှာရှိလဲဦးဇင်းတို့ဒီဓမ္မပဒမှာဧကပတ္တနဂါမင်းညစွာကတ္တဝမြတ်စွာဘုရားလက်ထက်ကယဟန်တရားအထုတ်နေတယ်နှစ်ပေါင်း2000လူတွေကနှစ်ပေါင်း2000အသက်ရှိတယ်ယဟန်တော်တော်ကယဟန်တရားအထုတ်အဲ့ဒီမှာအကြောင်းအားလျော်စွာညစ်တစ်ဖက်ကံချောင်းတစ်ဖက်ကံကိုလှေနဲ့ကူးရတဲ့အခါမှာလှေရအတက်မှာမှတ်မိမကန်းတဲ့တပည့်တပည့်ကိုဆွဲဖြတ်မိတယ်အဲ့တော့ပြန်တော်မူကန္တန်းဒီမှာသူတီလာတွေဆင်ရှင်လိုက်တဲ့အခါတပည့်ကိုသွားဆွဲဖြတ်ဖို့တဲ့အကုသိုလ်ပါစိတ်အာသအတွေကိုတွတ်တွေ့ယဟန်တရားကိုနှစ်ပေါင်း2000ဆင့်ကျင်အောင်အထုတ်တယ်အဖြူပေါ်မှာကြတဲ့အမဲစက်တစ်ချက်ကလည်းတိတ်ပြီးတော့တွတ်ချင်းနေတယ်တူပါတယ်သူကအဲ့ဒီစိတ်ကအဲ့ဒီဟာကိုကုသိုလ်နဲ့အစားမထိုးနိုင်ဘူးအာယုံမပြောင်းနိုင်ခဲ့ဘူးအဲ့ဒီဟာလေးပေါ်မှာတွားပြီးတော့ဆွဲလန်းတဲ့ဒိဋ္ဌုပါဒံကတွားကတ်လိုက်တဲ့အခါပါစိအဘတဲ့နဲ့အကုသိုလ်ကဒီလောက်မဟုတ်ဘဲနဲ့အဲ့ဒီအကုသိုလ်ကိုသွားပြီးတော့ပူပန်တဲ့ဝိပတိတာရဒိဋ္ဌုပါဒံကသွားဆွဲကတ်လိုက်တဲ့ခါကျတော့အဲ့ဒီ၆နဲ့မှာငကားကြီးသွားဖြစ်တယ်တိရိစ္ဆာန်အပေလေးပို့ရောက်သွားတာပေါ့ ဆိုတာကဆွဲလန်းခြင်းဥပါဒဏ်နေရာဘဝကိုကြောင်းနဲ့ဖြစ်သွားစေတယ်မူလလုတ်တဲ့ကံကတော်တော်ရဲ့အဲ့ဒီကံပေါ်မှာဆွဲလန်းတဲ့မှားရင်းစွာဆွဲလန်းမှုဥပါဒဏ်ကပို့ပြီးတော့ဒုက္ခကိုဖြစ်စေတာဘုရားကဒါအောင်မြင်အောင်ကြဒါကြောင့်ဥပါဒဏ်ဆွဲလန်းတဲ့ကိုယောက်ခိုင်းနေဆိုအဲ့တဘောအဲ့တော့ခုလည်းပဲစဉ်းစားကြည့်ရမှာကဥပါဒံကိုဘယ်လိုဖြည့်ဖြောက်မှာလဲအဲ့တော့ကောင်းပြီမကောင်းတဲ့အကုသိုလ်ကံတွေလုပ်ရင်အပေတုဂတိရောက်နိုင်တယ်အဲ့ဒီလုပ်တာတွေကိုတွေးပြီးတော့ပြန်တောင်းတရနေပြီပူပန်နေုံနဲ့တော့ငါဖြစ်ပြီးတဲ့အကုသိုလ်တွေကစင်ကြယ်လည်းမသွားနိုင်ဘူးမူလအနေထားလည်းပြန်ရောက်သွားမှာမဟုတ်ဘူးအဲ့တော့ပူပန်နေမဲ့အစားငါကောင်းတာလုပ်မယ်ဒီမကောင်းတာကိုရပ်မယ်ဒီနည်းနဲ့ပယ်ရမှာအဲ့ဒီလိုကနေမှတဖြည်းဖြည်းချင်းစိတ်တွေစင်ကြယ်လာအရှင်ဂုရုမာကပယ်ခဲ့တယ်ဆိုတော့လည်းအဲ့တိုင်းပဲပယ်ခဲ့တာရှင်မရတပည့်တော်လက်နဲ့တည်းမတတ်တော့ပါဘူးဒီသူကတော့မတတ်တော့ပါဘူးလက်နဲ့တည်းတခါလေးဆွတ်လိုက်တယ်အဲ့ဒီအရိယာသတ်ယဟန်ဖြစ်တဲ့အချိန်ကစပြီးတော့တပည့်တော်သူများတဲ့မတတ်ပါဘူးအဲ့မှာသစ္စာဆိုနိုင်သွားတယ်သစ္စာဆိုနိုင်တဲ့အတွက်ကြောင့်သူဆုံးကုန်နေတဲ့အရှင်ပြေလို့အာဟာရပဲညှတာလာတယ်ပြီးတော့စိတ်ကိုလည်းပဲကံကပိုင်းထားယဟန်ဖြစ်တဲ့အချိန်ကစပြီးတော့ငါဘာမှမကောင်းတာမလုပ်ဘူးလို့စိတ်ကအားရှိအားရှိသွားတော့စိတ်လေးရစင်ကြယ်စိတ်ကြည်ညိုသွားတဲ့အချိန်မှာတမာတိဖြစ်တမာတိဖြစ်ပြီးတော့တရားဆက်မှတ်တော့ဝိပဿနာဉာဏ်ကြီးဖြစ်ပြီးမဉဏ်စီကိုတည့်ရတာအဲ့တော့ဒီတုတ်တံမှာလည်းပဲခုသင်္ခါဓမ္မတုတ်မှာတပ်ပညုတ္တဖရာရဲ့တပည့်သားဖြစ်ရတာအဲ့ဒါပဲအဲ့ဒီလိုစဉ်းစားရမယ်အဲ့ဒီလိုတွေးရထွက်ပေါက်ကိုရှာတတ်ထွက်ပေါက်ကိုရှာနိုင်ရမယ်ကောင်းပြီတဲ့အဲ့ဒီလိုလှုပ်ထားတဲ့အကုသိုလ်ကံတွေကိုတွေးပြီးပူပန်နေုံနဲ့တော့မစင်ကြယ်နိုင်ဘူးဆိုတာကိုသိပြီဆိုရင်သိတဲ့နေ့ကစပြီးတော့မလုတော့ဘူးလို့ဆုံးဖြတ်ချက်ချလိုက်ပြီးရင်ကောင်းလာရင်အစာထိုးလိုက်ဒါဆိုရင်ကာယတုစိတ်ဆင်ញေသွားပြီဝစီတုစိတ်ဆင်ញေသွားပြီမနောတုစိတ်ဆင်ញေသွားပြီဒါဆိုရင်သူတော်ကောင်းပုဂ္ဂိုလ်ဖြစ်နေတယ်အဲ့တော့ဒီလောက်ကုသိုလ်နဲ့ရတော့မင်းတို့တခဏတရင်ကပန်ကာမဝရကုသိုလ်ရဲ့တတ္တိယတရင်ကပန်တခဏပဲပယ်နိုင်တယ်အချိန်ကာလအကန့်အသတ်တစ်ခုပဲပယ်နိုင်တယ်အဲ့ဒီတက်ကြာကြာပယ်နိုင်ရင်တော့ဇံကုတုတက်ဇံရောက်အထုတ်ဇံရောက်အထုတ်တဲ့အခါမှာအခြေခံချင်းကတိကလွယ်လွယ်ဘဝထဲမှာတုံချအခုကတော့ပြင်းမဆိုးတရားနဲ့ချင်းကတယ်အတုကကမ္မထာနေပါလိဒီညမှာမပြောဘူးဘုရားကပြင်းမဆိုးစိတ်တက်တယ်ဘဝထဲမှာနေကြတာဟုတ်ဒီရွာလူကြီးဘဝထဲမှာနေနေတာအဲ့တော့ဦးဇင်းတို့တရားမှတွေလည်းဘဝထဲမှာနေကြတာဘဝထဲမှာနေရင်ဇံကိုချင်းကဖို့ဆိုရင်ပြင်းမဆိုးစိတ်တက်တဲ့ချင်းကတ်တာကနိစ္စနဲ့ထင်တယ်။ပါဠိတော်ဒီမှာဒီဟာပဲအတွေ့များတယ်။တောထဲတောင်ထဲသွားကျင့်တဲ့ပုံစံတွေဆိုရင်တော့အာသုဘကမ္မထာလို့ကျန်တဲ့ဟိုဒီကတိုင်းလို့ပါလို့နဲ့ချင်းကတ်မယ်ဆိုရင်ရနိုင်တယ်။အဲ့တော့ဒီမှာသူကမျက်စာပြရမယ်။ဒီလိုဒုစိတ်ဆယ်ပါးကနေကင်းစင်နေတဲ့သူတော်စင်ပုဂ္ဂိုလ်ဟာတဲ့။မေတ္တာနဲ့ရှင်သောစိတ်ဖြစ်။မေတ္တာဆိုတာတတ္တဝါတွေရဲ့အကျိုးစီးပွားကိုလိုလားသောစင်ကြယ်သောမေတ္တာနဲ့ရှင်သောစိတ်ဖြင့်အယက်ဆယ်မျက်နှာမှာရှိတဲ့တတ္တဝါတွေပေါ်မှာကျင့်သုံးပါတဲ့မျက်နှာလည်းမဟုတ်ဘူးဆယ်မျက်နှာမှာရှိတဲ့တတ္တဝါတွေပေါ်မှာယံမမှုသောအကျိုးစီးပွားကိုလိုလားသောဖြူစင်သောမြင့်မြတ်သောစင်ကြယ်သောစိတ်နဲ့ဖြန့်ကျက်ထားပါပြုမှုပြောဆိုဆက်ဆံပါထိုနည်းတူစွာပဲအားနေတဲ့ပုဂ္ဂိုလ်တွေပေါ်မှာအနိုင်ယူခြင်းမဟုတ်ပဲဖေးမှခြင်း၊ကူညီခြင်း၊စာနာခြင်းဆိုတဲ့ကရုဏာနဲ့ရှင်နဲ့ကြီးကျယ်မွန်မြတ်တဲ့စိတ်နဲ့အယက်ဆယ်မျက်နှာမှာရှိတဲ့တတ္တဝါအလုံးပေါ်မှာဖြန့်ကျက်ပြီးပြုမှုပြောဆိုဆက်ဆံနေထိုင်ပါထိုနည်းတူစွာပဲမုဒိတာစိတ်တတ်ထိုနည်းတူစွာပဲလောကမှာနော်ကိုဖြစ်ချင်တာတွေဖြစ်လို့ရတဲ့အခါလည်းပဲအောက်ခြေလွတ်မသွားဖြစ်ချင်တာတွေဖြစ်မလာတဲ့အခါလည်းပဲမတုံ့လှုပ်တဲ့အလေလက်ထားနိုင်တဲ့ဥပိ္ပခာစိတ်ထားတွေဒီလိုစိတ်ထားမျိုးတွေနဲ့အယက်ဆယ်မျက်နှာမှာရှိတဲ့တတ္တဝါတွေပေါ်မှာကျင့်သုံးနေထိုင်တာမေတ္တာကရုဏာမုဒိတာဥပိ္ပခာဒီပြင်းမဲ့ဆိုစိတ်တက်နဲ့ဘဝထဲမှာနေသွားမယ်ဆိုရင်စိတ်ကတမာတိဖြစ်ပြီးတော့အဲ့ဒီချိန်မှာနိဝရဏတွေကိုခွာလာနိုင်တယ်ကုသိုလ်အကုသိုလ်တရားတွေကိုပိတ်ဆို့ပြီးအကုသိုလ်တရားတွေကိုဖြစ်ခွင့်ပေးတဲ့ကာမေသနာနိဂရဏဗျာပါဒနိဂရဏထိနာမိတ်တနိဂရဏဩဒိသကုသနိဂရဏဝိသိကိစ္ဆာနိဂရဏလို့ခေါ်တယ်။အဲ့ဒီလိုနိဂရဏတရားတွေကိုပယ်ခွာလာနိုင်နိုင်တယ်။အဲ့ဒီလိုတစားတဲ့တစားပယ်ခွာလာနိုင်ရင်ဇန်တရားဆိုတာရတယ်။စ ဇံကုသိုလ်ရပြီဆိုရင်ဇံရဲ့အကျိုးတရားတွေပြမပြီမှာအကျိုးပေးတယ်။ပြမပြီဆိုတာကဘာပေါင်းများစွာအသက်ရှိ။အောက်မှာဖရာဆူဆူပွင့်တော်လည်းပဲတချို့ပြမကြီးတွေအသက်ရှိတော့မယ်။နော်။ဂတိကာရပြမကြီးတို့ဆိုရင်အသက်ရှိတော့မယ်။စသည်အားဖြင့်ပေါ့နော်။အဲ့တော့ဆိုတာကအဲ့တော့ဇံကုသိုလ်ရပြီဆိုရင်ပြမပြီမှာအကြာကြီးနေရတယ်ဆိုတော့အကုသိုလ်တွေအကျိုးမပေးအောင်ကဘာနဲ့ချီပြီးတားထားနိုင်တယ်။ဒါပေမဲ့အမြင့်တော်မပြတ်ဒါအရှင်ကုန်လို့ပြမပြရပြန်လာလို့เนาะကာမဘုံပြန်ရောက်လာတယ်ဆိုရင်သူ့မှာကုသကံရှင်ကုန်ပြီဆိုရင်တော့အကုသိုလ်လုပ်ခဲ့တဲ့အကုသိုလ်ကံတွေကအကျိုးဝင်လာနိုင်နေရတယ်အမြင့်မပြတ်သေးဘူးအဲ့တော့ဒီတော့မှာတော့မြတ်စွာဘုရားကရွာလူကြီးကိုသူနဲ့တန်ရတလောက်ပဲခေါ်တယ်เนาะအဲ့တော့ရွာလူကြီးကိုတပ်ပင်ညုဖျားကဲ့သို့သောအမားမန်ကိုတေချာတိသောဆရာမျိုးသည်သူ့ရဲ့ဟောပြောချက်ကိုပြည့်စုံအောင်ဟော၏အဲ့ဒီလိုပုဂ္ဂိုလ်မျိုးရဲ့တပိတာဝကသည်မြတ်စွာဘုရားဟောပြောခြင်းအတိုင်းအကုသိုလ်ဆိုတာမကောင်းမှန်တယ်ခင်ဗျားလည်းမကောင်းဘူးပြောထားတယ်အဲ့တော့မကောင်းဘူးလို့သိတဲ့နေရာစပြီးတော့ငါမလုပ်တော့ဘူးလို့ရှောင်ကျင်တယ်ကုသိုလ်တွေနဲ့အစားထိုးတယ်ဒီနည်းနဲ့ဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်ပါအဲ့ဒါဆိုရင်ကာမဂုဏ်ကုသိုလ်နဲ့ခဏပယ်နိုင်ပြီပြီးရင်ကြာကြာပယ်ခြင်းတဆင့်တဲ့မေတ္တာကရုဏာမုဒိတာဥပေက္ခပြေမစုံစိတ်ဓာတ်နဲ့နေအဲ့ဒီလိုနေရင်မင်းတို့ဇန်ကုသိုလ်ထိရသွားနိုင်တယ်ဇံကုသိုလ်ရပြီဆိုရင်အကြာကြီးပယ်သွားနိုင်တယ်အကျွဲ့မဲ့တယ်ဟုဒါနဲ့ဆက်ဆက်ပြီးတော့ဦးဇင်းတို့ဇာတကမှာဖွင့်ထားတဲ့ပါဏိယဇတ်တော်ဆိုရှိပါတယ်ပါဏိယဇတ်တော်လေးဖြစ်ပေါ်လာပုံကမြတ်စွာဘုရားကိုတရားတော်လာပြီးတော့အမျိုးသား900ဟာယဟန်ဝက်လာပြီးတော့ဇေဒဝန်ကျောင်းထဲရအစွန်ဖျားကြတဲ့ကျောင်းမှာတရားအထုတ်နေကြတယ်ညအခါကာမဝိတ္တေဖြစ်တယ်အဲ့ဒါကိုအရှင်အနန္ဒာကိုလျှောက်ပြလို့အရှင်အနန္ဒာကမြတ်စွာဘုရားလျှောက်ပြတဲ့အခါမြတ်စွာဘုရားကအဲ့ဒီယဟန်ကိုခေါ်ပြီးတော့ဆုံးမတာပါဆုံးမတဲ့အခါကိလေသာဆိုတာနော်ခုမှစိတ်ကူးလေးနဲ့ကြံယုံလေးပဲရှိသေးတယ်တေးသေးလေးပဲရှိသေးတယ်ဆိုပြီးတော့မထေမဲ့နေမပြုနဲ့အဲ့ဒီတေးသေးလေးကလည်းကြီးကြီးဖြစ်လာတာခုလိုကာမဝိတက်ကလေးစပြီးတော့စိတ်ကူးထဲမှာအကြံစီလေးစပေါ်တဲ့ချိန်မှာစပြီးတော့နှိပ်ကုန်တယ်။မနှိပ်ကုန်ဘူးဆိုရင်အဲ့ဒါကတစားတဲ့တစားကြီးထွားလာပြီးတော့စိတ်ကူးထဲတွေနေရဖဲနဲ့ကာယကံမြောက်ဝစီကံမြောက်ကာမပဋ္ဌအဆင့်ဖြစ်လာတာ။ပဋိသင်္ဍေဂျိုးကိုပေးတယ်ဆိုတာကာမပဋ္ဌမြောက်မှပဋိသင်္ဍေဂျိုးကိုပေးတာပါ။ကာယဒုစိုက်ဝစီဒုစိုက်အစစ်မှာလည်းပဲကာမပဋ္ဌမြောက်တဲ့ကာယဒုစိုက်ဝစီဒုစိုက်ကာမပဋ္ဌမမြောက်တဲ့ကာယဒုစိုက်ဝစီဒုစိုက်ဆိုရှိပါလေမနောကံထဲတွေစိတ်တက်တက်နဲ့ဖြစ်ရုံတော့အကုသို့အပေမရောက်နိုင်ဘူးအဲ့ဒီမနောကံမှာစပြီးပေါ်လာတဲ့အကုသို့အကြံလေးကိုကြီးချွားခွင့်ပေးလိုက်လို့ကာမပဋ္ဌမြောက်တဲ့ကာယဒုစိုက်ဝစီဒုစိုက်အမှုအစစ်ပြောင်းလဲသွားပြီဆိုရင်တော့ဒီပုဂ္ဂိုလ်ဟာသူ့ရဲ့အကုသို့ကံတိုင်းဆင်းရဲတဲ့အဖက်တွေခံစားရမှာပဲအကျိုးတွေခံစားရမှာပဲဒါကြောင့်မြတ်စွာဘုရားအဲ့ဒီကာမဥဒ္ဒတိဖြစ်တဲ့ယဟန်တော်များကိုကိလေသာဆိုတာတေးသေးလေးဆိုပြီးတော့မထေမဲ့နေမပြုနဲ့ငယ်ငယ်လေးတည်းရဖြစ်ခါစားလေးတည်းရနှိပ်ကွတ်ထားတဲ့ရှင်းတော့ကအဲ့ဒီလိုဖြစ်ခါစားအကုသိုလ်လေးတွေကိုနှိပ်ကွတ်ပြီးတော့ပစ္စေကဗုဒ္ဓငါးပါးဖြစ်ခဲ့ပြီလေအတိတ်ချက်ကအဲ့ဒီလိုတန်တာပါအဲ့ဒါနဲ့အဲ့ဒီပစ္စေကဗုဒ္ဓငါးပါးဖြစ်ကြောင်းကိုမြတ်စွာဘုရားကအဲ့ဒီယဟန်တော်တွေကိုတာရကထုတ်ကြတယ်။အဲ့ဒီပစ္စေကဗုဒ္ဓငါးပါးဖြစ်တာကိုဘုရားဘယ်လိုလုပ်သိတယ်လဲ။ဘုရားကအဲ့ဒီပစ္စေကဗုဒ္ဓငါးပါးဖြစ်စဉ်တော့က तू ကအဲ့ဒီတိုင်းကြီးမှာရှိတယ်။ तू နန်းတော်ရှိဆုံးကကြွလာတဲ့ပစ္စေကဗုဒ္ဓငါးပါးအရွယ်ငယ်ငယ်လေးတွေအဲ့ကြီးညိုတာနဲ့နန်းတော်လည်းဆုံးကပြင့်ပြင့်ပြီးတော့ဆုံးကပ်ပြီးတော့အရှင်မြတ်တို့အရွယ်ကကောင်းတယ်လောကီကာမကုန်ခံစားဖို့ကောင်းတဲ့အရွယ်ဘာလို့ဘုန်းကြီးဝင်နေတာတော့ဖះတော့အဲ့လိုပြီးတာနော်ဘာဒီတာဝေကရလို့များဘုန်းကြီးဝင်သွားတာတော့ခုလို့ဝင်သွားတာသူကနန်းတော်ထဲမှာနေနေတာနန်းစည်းစိမ်ခံစားနေအဲ့လိုပြီးတော့အဲ့မှာပစ္စည်းကဘုရားငါးပါးကသူတို့ရဲ့အဖြစ်ပြက်တစ်ခုချင်းစီကိုပြပြောပြတာနံပါတ်1ပစ္စည်းကဘုရားဘယ်လိုဖြစ်တယ်အဲ့ဒီဖះလောင်းဖြစ်တဲ့တိုင်းကြီးထဲမှာပဲအဲ့ဒီပိဿိကဗုဒ္ဓနဲ့တခြားသူတငယ်ချင်းနှစ်ယောက်ရှိတယ်။သူတို့တငယ်ချင်းနှစ်ယောက်ကတောထဲမှာလယ်သမားတွေဆိုတော့လယ်ထုံကြ။တောထဲလယ်ထုံသွားတဲ့အခါရေဘူးကိုစီချမင်းတို့ကိုစီနဲ့သွားကြတာပေါ့။အ အဲ့တော့တော်ရဲရောက်တဲ့အခါလေနေပေးမှာပဲထမင်းတို့ရေဘူးတက်ပေရေးအောက်မှာထားပြီးတော့မှလဲထွန်ကြရေစာတဲ့လူကသွားတောက်ကြတာပေါ့အဲ့မှာတငယ်ချင်းတယောက်ကသူကလဲထွန်ရင်းနဲ့မောတော့ရေစာလို့ရေသွားတောက်တဲ့အခါဦးစင်းတို့ပုရုษရဲ့စိတ်ကအတိုင်းအတိုင်းမဖြစ်မှာပါပဲဘာလို့မလို့ဒါကပရမတ်ထတရားဆိုတာအဲ့ဒါပဲပရမတ်ထတရားလို့ညီသည်ဘုဒ္ဓတဏ္ဍာမှာဖြစ်ဖြစ်ဖောက်ပြန်ကြောင်းလဲရုပ်ထုံးတာမရှိဘူးရှင်မင်းတဏ္ဍာမှာဖြစ်တဲ့လောဘဆိုတာလည်းလိုချင်တာပဲခွေးတဏ္ဍာမှာဖြစ်တဲ့လောဘဆိုတာလည်းလိုချင်တာပဲဘုဒ္ဓတဏ္ဍာမှာဖြစ်တဲ့လောဘပဲဖြစ်ဖြစ်လောဘရဲ့သဘာဝဟာလိုချင်ခြင်းပဲလိုချင်ခြင်းသဘောကနေဖောက်ပြန်ကြောင်းလဲသွားခြင်းသဘောလောဘမရှိအဲ့ဒါပရမတ်ထဒေါသဆိုတာလည်းဒီတိုင်းပဲနော်ဘုဒ္ဓတဏ္ဍာမှာဖြစ်တဲ့ဒေါသပဲဖြစ်ဖြစ်မိမိကိုပျက်စီးစေခြင်းသူများကိုပျက်စီးစေခြင်းဆိုတဲ့ဒီတတ္တိနော်ဒီတတ္တိရှိတာအဲ့ဒီတတ္တိဟာနော်ဘယ်နေရာမှာနော်ဘယ်နိုင်ငံမှာရှိတဲ့ဒေါသပဲဖြစ်ဖြစ်ဘယ်ရွာမှာဖြစ်တဲ့ဒေါသပဲဖြစ်ဖြစ်ဘယ်ဘုံမှာဖြစ်တဲ့ဒေါသပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်တဏ္ဍာမှာဖြစ်တဲ့ဒေါသပဲဖြစ်ဒေါသရဲ့တဘာဝလက္ခဏာတစ်ခုဒီပဲအဲ့ဒီလိုမျိုးမဖောက်မပြန်မှန်ကန်တဲ့တဘာဝတတ္တိတွေကိုပရမတ်ထဓမ္မလို့ခေါ်တယ်ဘာလို့ခေါ်လဲပရမတ္ထတာအဲ့တော့ဦးဇင်းတို့အဲ့ဒီမှာကြည့်စဉ်းစားကြည့်အဲ့ဒီလေသမားကသူကရေစာလို့ရေသွားတောက်တဲ့အခါသူ့ရေဘူးတွေကရေကုန်ပါဆိုတော့တငယ်ချင်းရေဘူးတွေကရေခိုးတောက်တာခိုးတောက်ပြီးတော့မှလေဆက်ထတာအဲ့တော့ညနေရေတိုင်းလေထုံပြီးလို့ရေမိုးချုံပြီးတော့တနေ့တာကံပြန်စစ်တယ်အေးရဝင်တော့မယ်ရဖူးပေါ်လက်တင်ပြီးငါဒီနေ့ပါရင်လောက်ခဲ့တော့ကံတွေကိုပြန်စစ်လိုက်တဲ့အခါသူတငယ်ချင်းရဲ့ရေဘူးကိုသွားခိုးတော့မိတာသွားတွေ့အဲ့တော့အာနော်မကိတာမကောင်းသူများဥစ္စာမခိုးတော့တာဒါမကောင်းဒါမကောင်းဒါမကောင်းငါဒီလိုဒီအဋ္ဌိဏဒါနာလေးကိုငါတရားနဲ့ရက်မထားဘူးဆိုရင်ဒီတက်ပူကြီးထွားလာတော့ပူကြီးထွားလာပြီဆိုရင်တော့ငါဒုက္ခရောက်ပစ္စုပန်လည်းဒုက္ခရောက်မယ်ဒီရင်လည်းပဲဒီစိတ်နဲ့ဆိုရင်တော့ကောင်းတဲ့ပုံဘယ်လိုနည်းနဲ့မှမရောက်နိုင်ဘူးအဲ့တော့အဲ့ဒီဖြစ်ပေါ်လာတဲ့ရေခိုးတောက်တဲ့အာယုံကိုနမိတ်ယူလိုက်ပြီးတော့မှအဲ့ဒီအာယုံနမိတ်ကိုကြည့်ပြီးတော့ဝိပဿနာရှုလောဘစိတ်မဖြစ်ခင်ရေခိုးတောက်တဲ့ခါမှာလောဘစိတ်လေးဖြစ်လာဘူးရယ်ပြီးရင်ပြတ်သွားဘူးရယ်အတိတ်ကိုပြန်ရှုတာနေခင်ရေခိုးတောက်စဉ်တုန်းကခိုးတောက်ခဲ့တဲ့အာယုံလေးကိုပြန်ပြီးတော့တစ်ဆင့်ချင်းတစ်ဆင့်ချင်းပြန်ကြည့်တာနော်ဒီလေလေကနေအဲ့ဒီရေဝနာရောက်အောင်သွားဖို့ရောက်တဲ့အခါမှာခိုးတောက်ခြင်းနဲ့စိတ်ဖြစ်ပုံတောက်ပြီးတော့အဲ့ဒီလောဘစိတ်လေးပြတ်သွားပုံကိုညံတဲ့အာယုံရှုပြီးတော့ဝိပဿနာရှုလိုက်တာပစ္စည်းကဘုရားဖြစ်သွားတယ်ဖြစ်တဲ့အကုသို့ပြန်အောင်ချဆိုင်တာပြောတာအဓိကဆင်းခြင်းညံရဲ့တတ္တိကုသို့ညံနေဆိုတာအကုသို့အဲ့ဒီလိုပယ်တတ်တယ်သာသနာ့ဘခေတ်ခါမို့လို့ပစ္စေကဗုဒ္ဓလို့ခေါ်တာပစ္စေကဗုဒ္ဓဆိုတာဦးဇင်းတို့နားလည်အောင်ပြောရမယ်ဆိုရင်မြတ်စွာဘုရားလက်ထက်မှာအရှင်သာရိပုတ္တရာကမြတ်စွာဘုရားတပည့်ထဲမှာအကြီးဆုံးပုဂ္ဂိုလ်အရှင်သာရိပုတ္တရာနဲ့မြတ်စွာဘုရားနဲ့ကြားထဲမှာမြတ်စွာဘုရားသည်တမ္မာတံဘောဓိဉာဏ်ပိုင်ရှင်အရှင်သာရိပုတ္တရာသည်တာဝကထဲမှာအက္ခတာဝကဘောဓိဉာဏ်ပိုင်ရှင်အဲ့တော့ဦးဇင်းတို့စာပေမှာအ ਨੇ စုံမြတ်စွာဘုရားဖြစ်အောင်ဆိုရင်၄သိန်းချင်းနဲ့ကဘာ၃သိန်းပါရမီဖြည့်ကျင့်ရတယ်။ပစ္စည်းကဗုဒ္ဓဖြစ်အောင်ဆိုရင်၂သိန်းချင်းနဲ့ကဘာ၃သိန်းပါရမီဖြည့်အောင်ကျင့်ရတယ်။အက္ခတာဝကလိုမျိုးဆိုလို့ရှိရင်တော့အ ਨੇ စုံ၁သိန်းချင်းနဲ့ကဘာ၃သိန်းတော့ပါရမီဖြည့်ရတယ်ဆိုပါတယ်။အဲ့တော့ဘုရားမပွင့်တဲ့ခေတ်ခါမှာပစ္စည်းကဗုဒ္ဓဖြစ်နိုင်တယ်။အဲ့တော့ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးဟာမြတ်စွာဘုရားကအာမခံရဲ့သောတာပန်ဘုဒ္ဓတုံးမှာတာဝန်ခံတာကဒီဘဝမှာကိလေသာကုန်ခွန်ပြီးတော့ယန္တာဖြစ်နိုင်တယ်ယန္တာမဖြစ်အနာဂံဖြစ်နိုင်တယ်အနာဂံမဖြစ်နိုင်မှာဒီဘဝဝိပဿနာဉာဏ်လေးနဲ့သိသွားမယ်ဆိုရင်နောက်ဘဝမှာနတ်ပြည်ရောက်နိုင်တယ်နတ်ပြည်ရောက်တာငါနတ်ပြည်ရောက်နေပါလားလို့သိတဲ့စိတ်ကဖြစ်တာမှနောက်ကြလဲဦးမယ်အဲ့ဒီအချိန်ကမှနတ်ပြည်ရောက်ရောက်ချင်းပဲတရားသူတရားမြတ်တန်းသိတဲ့အသည့်တွေပေါ်လာနိုင်တယ်တခါအဲ့ဒီလိုရောက်ရောက်ချင်းမသိသေးတာတော့မှနတ်ပြည်မှာကိုယ့်ရဲ့ဒီကဝိပဿနာတရားအထုတ်ခဲ့တဲ့အချိန်ရောက်ကိုကတရားဝါဒနာပါလို့သူတို့မှာနတ်တယ်မှာသွားပြီးတော့တရားနာမယ်ဆိုရင်ဓမ္မကတိကနတ်ဒီဓမ္မကတိကယဟန်တော်ဒီဓမ္မကတိကပုဂ္ဂိုလ်တွေကလာဟောတဲ့တရားနာပြီးတော့စွတ်တမ်းဝင်နိုင်တယ်အဲ့ဒီလိုမှမရဘူးဆိုလို့ရှိရင်သာသနာ့ဘအခါမှာပစ္စေကဗုဒ္ဓဖြစ်နိုင်တယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်နောက်ဖျားသာသနာမှာ จดดาวน์ไว้နိုင်တယ်วิปัตตนาเตียရဲ့อามัคคันเนี่ยก็ไอ้ที่เราจะရှိတယ်ဒါကြောင့်ဦးဇင်းတို့ဘဝထဲမှာအချိန်ပြီးပြီးတော့ကိုယ်လည်းဘဝထဲနေလာရတာပျော်လာရတာတွေများခဲ့ပါတယ်ဟုတ်တယ်မလားခုချိန်မှာပေးပြီးတော့လုံးသက်ပါတယ်อามัคคันเจ็ดတွေအများကြီးရှိပါတယ်အဲ့တော့ခုဒီမှာပစ္စည်းကဗုဒ္ဓဖြစ်တာလွယ်ๆလေးကြည့်ကိုဖြစ်တဲ့အကုသို့ပုံမှာပြန်ပြီးတော့ဉာဏ်နဲ့ဆင်ရင်တုံးတက်လိုက်တာနော်ရေခိုးတော့တဲ့အာယုန်နဲ့မိကိုပြန်အာယုန်ယူပြီးတော့မှသူကပူပန်နေတာမဟုတ်ဘဲနဲ့အဲ့ဒီဖြစ်စဉ်လေးကိုကြည့်ပြီးတော့အနိစ္စဒုက္ခအနတ္တပြောင်းလဲမှုဖြစ်စဉ်ကိုဝိပဿနာရှုတာဖြစ်ပြီးသားအကုသို့ကိုဝိပဿနာရှုတာအဲ့ဒါကိုပဋ္ဌာန်းပါဠိတော်မှာအာရမဏပစ္စည်းမှာတိက္ခာဝါပုရုဿနာဝါအကုသလအနိစ္စဒုက္ခတော့အနတ္တတော့ဝိပဿနာနေတယ်ဉာဏ်ရှိတဲ့သောတာပန်သက္ကတကနာဂံတိက္ခာပုဂ္ဂိုလ်တွေဘုရားဆုံးမရထားတဲ့ဉာဏ်ရှိတဲ့ပုထုရှင်ပုဂ္ဂိုလ်တွေဟာအကုသဉာဏ်ဖြစ်ပြီးသားအကုသို့ကိုအနိစ္စတော့အနိစ္စအဖြစ်တော့ဒုက္ခတော့ဒုက္ခအဖြစ်တော့အနတ္တတော့အနတ္တအဖြစ်တော့ဥပဒ္ဒိဥပဒ္ဒနာရှုကုန်၏။ကဲဘယ်လိုရှုမလဲစဉ်းစားကြည့်။ဦးဇင်းတို့အရှင်သာရိပုတ္တရာကိုအရှင်သာရိပုတ္တရာတရားဓိယတို့ကဒီကနကပရပိုက်ကိုမြတ်စွာဘုရားပြတဲ့ဝေဒနာကမ္မထံကိုကြည့်ပေါ့။မြတ်စွာဘုရားဝိပဒ္ဒနာရှုပုံလေးကဉာဏ်နဲ့စောင့်ကြည့်ပုံလေးကရိုးရိုးလေးပဲခေါ်ထားတာပါ။ဒီကနကပရပိုက်ကိုဝေဒနာနဲ့ပတ်သက်လို့ရှုတဲ့အခါမှာမင်းစဉ်းစားကြည့်ကွာတဲ့။ဒုက္ခဝေဒနာဖြစ်တဲ့အချိန်မှာဒုက္ခဝေဒနာဥပ္ပခဝေဒနာရှိရလားဒုက္ခဝေဒနာပေါ်နေတဲ့အချိန်မှာလည်းဒုက္ခဝေဒနာဥပ္ပခဝေဒနာမရှိဘူးလေဥပ္ပခဝေဒနာရှိနေတဲ့အချိန်မှာဒုက္ခဝေဒနာဒုက္ခဝေဒနာဆိုတာမရှိဘူးအဲ့မှာဝေဒနာရဲ့မမြဲဘူးလူဆိုတာမင်းမှာဝေဒနာဘယ်လိုမျိုးရှိတော့လဲသုံးမျိုးမရှိဘူးလားဒုက္ခဝေဒနာလည်းရှိရဒုက္ခဝေဒနာလည်းရှိရဒုက္ခဝေဒနာဒုက္ခအမှုမဲ့မှတ်မဲ့ဥပ္ပခဝေဒနာလည်းမရှိဘူးလားအဲ့တော့မိမိတဏ္ဍာမှာလောစေဘာဝေဒနာပေါ်နေရောရှိလားဒုက္ခဝေဒနာပေါ်နေရဆိုရင်ဒုက္ခဝေဒနာဥပ္ပခဝေဒနာမရှိဘူးပြက်နေတာအဲ့တဘောကြည့်အဲ့ဒါနော်နန္တန်တတိတခုကိုဦးဇင်းတို့တရားတော်မတွေကတလုံးတခဲတဲ့အတ္တအတုံးခဲကြီးလို့ထင်နေတာကိုဖြိုခိုင်းတာအခုလည်းပဲကြည့်ကိုဖြစ်ပြီးသားအကုသို့ကိုပြန်ကြည့်ပေါ့ဘယ်သူမှဆိုသူတို့ကိုအကုသို့ဆိုတာလှုပ်ဖူးလိုက်လှုပ်ဖူးတဲ့အကုသို့စိတ်ကအမြဲတမ်းတသမတ်တဲ့ကိုယ်တန်တမှာရှိနေရလားဥပမာလောဘဖြစ်နေတဲ့အချိန်မှာဒေါသစိတ်ရှိတာဒေါသစိတ်ဖြစ်နေတဲ့အချိန်မှာလောဘစိတ်ဆိုတာမရှိဘူးတခုချင်းအဲလောဘစိတ်ရဲ့မမြဲဘူးအဲ့ဒီလိုနည်းနဲ့ကြည့်လို့ရတယ်ဒေါသစိတ်ရဲ့မမြဲဘူးအဲ့ဒီလိုနည်းနဲ့ကြည့်လို့ရတယ်အခုလည်းပဲပိစိကဗုဒ္ဓကသူခိုးတဲ့ရေခိုးတော့တဲ့အာယုန်နဲ့မိကိုယူပြီးမှဝိပဿနာရှုလိုက်တာပိစိကဗုဒ္ဓဖြစ်သွားအဲ့ဒီကနေနန္ဒမူလိုက်ကိုလည်းကြွသွားပါနောက်ဖြစ်ရတခုနောက်ဖြစ်ရတခုကတထေးပါကုံတယ်ကုံတယ်တထေးအဲ့ဒီလိုကုံရောကုံမယ်လုပ်နေတယ်သူ့ဇနီးကလည်းတိတ်လှပါအဲ့ဒါဒီမဲ့သူဇနီးကသူ့ဘောတစ္ဆာမရှိဘူးနောက်တယောက်လည်းလိုက်ပြေးသွားတာသူရှိမှတွေ့တယ်အဲ့တော့သူသူကိုကိုပဲကိုဇနီးကိုသူများခိုးသွားတယ်ကိုဇနီးကလည်းလိုက်သွားတယ်ဆိုရင်အဲ့ဒီချိန်မှာစိတ်ကိုမထိန်ချုပ်ဘူးဆိုရင်လုံးပြီးလောက်ရလောက်ကြပါတယ်နေရာလုံးရင်လည်းတတ်ချင်တတ်ပြတယ်ဒါဒီမဲ့သူစိတ်ချိန်လိုက်တယ်ဒါလို့ရနောက်ဆက်တယ်ဆိုဆိုသူကမကြိုက်တော့မှလိုက်သွားတယ်ဓာကြီးကိုကိုကလိုက်ပြီးတော့တွေ့နေတယ်အဲ့ဒီအချိန်ခါမှာသူ့ရဲ့တဏ္ဍာဖြစ်ပေါ်လာတဲ့ဟာကသူကဖြည်းဖြည်းချင်းစိတ်ကိုထိန်ပြီးတော့နောက်ဆုံးအဲ့ဒီမိမလှတယ်ဆိုတဲ့ဟာကိုအင်္ဂါအစိတ်ပိုင်းတစ်ခုချင်းညံတဲ့အတုပကပ္ပတန်တစ်ခုစီအစိတ်ပိုင်းညံနဲ့ခွဲကြည့်လိုက်ညံနဲ့ခွဲကြည့်လိုက်တဲ့ခါမှာသူ့ဘုံမှာတက်မဲ့တဲ့စိတ်တွေယော့သွားပြီအဲ့ဒီလိုယော့သွားရင်းအနေမှာတဖြည်းဖြည်းချင်းအဲ့ဒီအခြေအနေကိုဝိပဿနာပဲလှည့်ပြီးတော့ဝိပဿနာဉာဏ်ရှုလိုက်တာသူလည်းပြည့်စုံတာဗုဒ္ဓံဖြစ်သွားတာဖြစ်ပေါ်လာတဲ့အကုသိုလ်အာယုံအဲ့တော့ဦးဇင်းတို့ကလည်းမှားတယ်တရားထုတ်တဲ့ဆိုကိုလုံးဖူးတဲ့အကုသိုလ်တွေအချိန်ကြီးပေါ်လာတယ်ပေါ်လာတဲ့အခါအဲ့ဒီအကုသိုလ်အတွက်နောင်တရနေမဲ့စာပူပန်နေမဲ့စာအဲ့ဒီအကုသိုလ်ဖြစ်စဉ်လေးရဲ့မမြဲပုံကိုကြည့်လိုက်ဦးဇင်းတို့မှာသတိပ္ပဏနာတုံးမှာစိတ်တဏ္ဍပတ္တနာခံကြတော့တာဒကံဝစိတ်တဏ္ဍတာဒကံစိတ်တဏ္ဍိပဇာနာတိတာဒောတံဝစိတ်တဏ္ဍတာဒောတံစိတ်တဏ္ဍိပဇာနာတိတန်ခိတံဝစိတ်တဏ္ဍတန်ခိတံစိတ်တဏ္ဍိပဇာနာတိတဲ့ဘုရားကတိဖို့ပဲလောဘဖြစ်ဖြစ်မှန်းသိกว่าတဲ့ဒေါသဖြစ်ဖြစ်မှန်းသိငိုက်မီးရဲ့စိတ်ဖြစ်ဖြစ်မှန်းသိဥမာဆိုတော့ငိုက်မီးရဲ့စိတ်လေငိုက်လိုက်တယ်ဇက်ကနေနိုးတဲ့အချိန်မှာအော်ငါငိုက်တဲ့စိတ်ဖြစ်သွားပြီတိပြီတိရစေအတိပေါ်လာပြီဆိုရင်ငိုက်တဲ့စိတ်ကရှစ်ဆက်ဖြစ်သေးရလားမဖြစ်တော့ဘူးအတုံးချဖို့ပဲဘုရားကြီးကလွယ်လွယ်လေးဘုရားတရားတော်ကြီးကအခက်ကြီးမဟုတ်ဘူးအဲတခါလေကျတော့တိတ်ခက်တယ်လို့ကိုယ်နဲ့လက်လန်းမမီတဲ့တရားလို့ထင်နေတယ်ဒါကြောင့်ဘုရားတရားတော်ကြီးကိုတိတ်ခက်တယ်လို့ထင်မှဆိုလို့ဘုရားဟာတာမန်လူသားဖြစ်အောင်လူသားမထင်ရှားအောင်လို့ဖျားတိုင်းဖျားတိုင်းဟာအိမ်တော်ပြုရတယ်မိဘထင်ရှားရှိတယ်အိမ်တော်ပြုရတယ်တားမွေးတယ်တာမန်လူသားတယောက်လုံးလို့ရနိုင်တယ်ဆိုတာကိုလက်ခံလာအောင်လို့ မြတ်စွာဘုရားနောက်ဆုံးဘဝပဲကာမစည်းစိမ်ခံစားဖို့မဟုတ်ဘူးဘာလို့လဲဆိုတော့အဲ့ဒီမှာလူတွေကတခါတလေဒီလိုမြင့်တဲ့တရားတွေခေါ်လိုက်ရင်နတ်မှုလို့ဉာဏ်ကြီးရှင်မှုလို့ဗြဟ္မာမှုလို့သူလုံးနိုင်တာသူဟောနိုင်တာသူကြည့်နိုင်တာတို့လူသားတွေလည်းမတန်ပါဘူးလို့အဲ့ဒီလိုဖြစ်မှာဆိုလို့လူသားတာမပုဂ္ဂိုလ်လုံးလို့ရတယ်ဆိုတာထင်ရှားအောင်လို့ဖရာတိုင်းဖရာတိုင်းနောက်ဆုံးဘဝမှာအိမ်တော်ပြုရတယ်သာသမီရတယ်ပြီးမှတော်ထွက်တယ်ဒါထုံးစံပဲနေရာမှာဒါကြောင့်လူပြိုဖရာမရှိဘူးဆိုတာအဲ့ဒါပြောလူပြိုဖရာမရှိတာဆိုတာမရှိခြင်းလို့မရှိတာမဟုတ်ဘူးလူတာမန်ဖြစ်ကြောင်းထင်ရှားအောင်လို့ဖြစ်ရတယ်တဘာဝဓမ္မတာဒါပိဋကစာပြီမှာအခိုင်အမာရှိတယ်နော်အဲ့တော့ဖရာကဓမ္မဆရာစဟောပြီဆိုရင်ကာမတုခဏိကနိရောဓလမ်းစဉ်လေးလေးငြိမ်းချမ်းတဲ့အဖြစ်မရနိုင်ဘူးနောက်ကဒုက္ခနော်အခီနောကံမောပောရစနိကောနာရိယောနတ္ထတန်ဟိတောအဲ့မှာအနာရိယောနတ္ထတန်ဟိတောနဲ့အဖြစ်ချပြထားပြီလားအတ္တကိလမတနိရောဓကိုလည်းနောက်ကဒုက္ခနာရိယောနတ္ထတန်ဟိတောလို့အဖြစ်ထုတ်ပြထားပြီလားဓမ္မဆရာအဲ့ဒီကျင့်စဉ်တစ်ခုပါဖရာဟာသူကိုယ်တိုင်နန်းတော်ထဲမှာနေရင်ကာမတုခဏိကလမ်းစဉ်မှာသူလျှောက်တယ်ဒါပေမဲ့ကြာလာတော့ငင်းငွေလာတယ်တော်ထွက်တယ်အတ္တကိလမထအကျင့်နေကျင့်တယ်ဒုက္ခနာရီရောနတ်ထတိုင်တယ်ဒီအဖြေပဲထွက်တယ်ဒီလိုကိုအတွေ့တရားဟောတာစိတ်ကူးရတရားမဟုတ်ဘူးဒီဘုရားနောက်ဆုံးဘုရားမှာကိုအတွေ့စာအဲ့ဒီလိုကိုကိုယ်တိုင်တွေ့ထားတဲ့အတွေ့ဒီထဲမှာအဖြေရှာလို့မရဘူးကာမတုခထဲမှာလိုချင်တဲ့ထုတ်ထိတ်ချမ်းသာစွာမရှိဘူးကာမတုခသူ့အတိုင်းသာတစ်ခုတည်းချမ်းသာမယ်ဝိမုတ်တိဒုက္ခအဆင့်တည်းမရှိဘူးအတ္တကိလမထာနုယောဂကတော့လုံးလုံးဒုက္ခကိုမရှိတာဒုက္ခအနာရိယအနတ္ထတန်ဟိတောလို့အဖြေပေးထားတယ်။ကာမဒုက္ခထဲမှာမှနည်းနည်းလေးကာမဒုက္ခဆိုရှိတယ်။နောက်ကဒါပေမဲ့အဲ့ဒါကဟိနကာမပောရသနိကအနာရိယအနတ္ထတန်ဟိတအညံစားချမ်းသာအကောင်းစားချမ်းသာမဟုတ်ဘူး။ဘဝထဲမှာပျော်နေတဲ့ချမ်းသာဟာချမ်းသာမဟုတ်ဘူးလို့ဖေဟာမပြောဘူး။ချမ်းသာဟုတ်တယ်။ဒါပေမဲ့ချမ်းသာအဆင့်တိုင်းထဲမှာသူအညံ့ဆုံးသူ့တဲ့ပါတဲ့ချမ်းသာတွေအများကြီးရှိတယ်။ဒီသဘောနော်တချို့ကနားမလည်ဘူးဖေဟာပရိသတ်သမုပ္ပါဒ်မှာအေဝမေတ္တတိယောနတ္တဒုက္ခခန္ဓာတ္တဟာဒုက္ခတုံဒုက္ခကြီးရေဖေဟာကလောကကြီးကိုကြည့်တဲ့အခါတစ်ဖက်ဆွံ့ရောက်တဲ့အမြင်နဲ့ကြည့်ရမကြဘူးလားလူငယ်တွေပိဋကတ်တော်ကိုတေချာမဖတ်ဘူးတေချာနားမလည်ဘူးတေချာမနာဘူးသိအောင်မကြိုးစားပဲနဲ့ဖေဟာကိုသွားသွားပြီးတော့ဆွဆွဲတယ်လောကကြီးရဲ့မှာပျော်စရာတွေကောင်းတာပဲသူ့ဟာသူတူသူအာရုံလေးနဲ့သူပျော်စရာလောက်ကောင်းနေတာပျော်စရာတွေချမ်းသာတွေရှိတာအဲ့ဒါကိုဖေဟာကပရိသတ်သမုပ္ပါဒ်မှာဒုက္ခခန္ဓာတ္တဒုက္ခတုံကြီးပဲလို့ပြောတာကဒါတစ်ခါတည်းအမြင်ဆိုးနဲ့မြင်ရမကြဘူးလားပရိသတ်သမုပ္ပါဒ်ဘာလို့ခေါ်တာလဲပရိသတ်သမုပ္ပါဒ်ရဲ့ခေါ်ခြင်းရဲ့အကြောင်းအရာပါလဲဆိုစဉ်းစားဒါကြောင့်တစ်ခါတည်းကိုဉာဏ်မမီပဲနဲ့သွားပြီးတော့မပုတ်ခတ်တဲ့တပ္ပညုတဉာဏ်တော်သွားပုတ်ခတ်ရင်ပဲဟိုဒါကမစဉ်းစားနဲ့လို့ပြောတာမဟုတ်စဉ်းစားတော့စဉ်းစားရမယ်ဒါပေမဲ့ဖရာအပေါ်မှာတိကျတဲ့စိတ်နဲ့ချင်းကတ်တာမျိုးပဲဖြစ်ရမယ်ဖရာကိုအဲ့ဒီလိုမျိုးဆိုရင်သူ့ဘောမှာယုံကြည်မရှိရင်ငြင်းငြင်းနဲ့ကြင်ရင်ကိုယ့်စီမှာမရောက်တာပဲရှိမှာပဲဒီကြင်ရင်သူ့ဘောမှာမယုံရင်ကိုယ်ကမကြင်တော့မကြင်တော့ရင်ကိုယ်မှာငြင်းငြင်းနဲ့အဖြစ်ဆိုတော့မရနိုင်ဘူးဒီသဘောပေါ့နော်အဲ့တော့ဦးဇင်းတို့တိနာတဲ့ပုံကိုယ်ကြီးကဖြစ်ပြီးတဲ့အာဟုတုကိုအနေစာဒုက္ခအနတ္တဝိပဿနာရှုနေတယ်ဒါကြောင့်လောဘစိတ်ဖြစ်မှန်းသိပုထုဇဉ်နဲ့ဖြစ်မှာပဲအခိုက်အတန့်စိတ်လွတ်သွားပြီဆိုရင်ဒေါသလည်းချုပ်ကနေဖြစ်လိုက်ပါပဲနော်အငိုက်နေတဲ့စိတ်တွေတွေ့ဝေတဲ့စိတ်တွေလည်းတတိကျတဲ့ချင်းဖြစ်မှာပဲဖြစ်ကြောမရှိအောင်ဖြစ်မှန်းပြန်သိအသိဉာဏ်ဆိုတဲ့စိတ်လေးနဲ့ပြန်တယ်စိတ်ဓာတ်ဉာဏ်ပဒနာခံဒါကြောင့်အဲ့ဒီစိတ်ဓာတ်ဉာဏ်ပဒနာခံကိုဒီပစ္စည်းကဗုဒ္ဓရှင်မြတ်တွေကအသုံးချသွားတယ်ကြည့်သူမိမခိုးသွားတယ်အဲ့ဒီအာယုံပေါ်မှာသူတက်ချက်ဖြတ်ချင်တဲ့စိတ်တွေဖြစ်လာမှာပဲဒါပေမဲ့အဲ့ဒါကိုထိန်းချုပ်လိုက်တယ်ဒါမကောင်းမကောင်းမကောင်းပြီးရင်သူတွေ့တာတက်မဲ့ပါပဲဆိုတော့အမျိုးသမီးရဲ့ခန္ဓာကိုညာနဲ့32ခုတာသာစိတ်ဖြာပြီးတော့ပိုင်ပိုင်ပိုင်ပိုင်ပိုင်ပိုင်ကိုယ့်အကူစိတ်ကူးနဲ့ဖြတ်လိုက်တယ်။လှပနေတဲ့အယုံလေးတစ်ခုကိုတစားစီခုတ်ဖြတ်ပလိုက်ရင်လိုချင်စရာကောင်းသေးရဲ့လား။ကောင်းတော့ညာနဲ့အဲ့ဒီလိုတက်မဲ့တဲ့ရာဟုတို့ဥမာဆိုတော့ကိုယ်တစ်ခါတလေအရန်တက်မဲ့တယ်။တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်ကိုယ်ကအဲ့ဒါကိုမရနိုင်တဲ့အနေအထားမျိုးလေးဖြစ်တယ်ဆိုရင်ဘာလို့တိတ်ဆွဲနေလဲဖြတ်ကြည့်လိုက်ပေါ့။ဒါဘယ်ကနေဖြစ်လာတာလဲဒီကဘယ်လောက်ခံပါမလဲလောဘဘယ်လောက်ပဲခံတယ်ခြားတည်တာဖြစ်ကိုညာမိလို့တွေးကြည့်ဟုတ်တယ်မလားအဲ့တော့ဆိုလိုတာကဒီနေရာမှာပြည့်စုံတာဘုရားဖြစ်အောင်အသုံးချတာကိုမြတ်စွာဘုရားကနော် ရဟန်းတော်တွေပြန်ပြောပြတဲ့အခါသူ့မိမခိုးသွားတာကိုပြန်အာယုံပြုပြီးတော့ဝိပဿနာရှုလိုက်နိုင်တဲ့အတွက်ကြောင့်ပိစိကဗုဒ္ဓတပါးဖြစ်တယ်အဲ့ဒီတပါးလည်းသူ့အကြောင်းလေးဖရာလောင်းရှင်ပြန်ကြီးကိုပြောပြတခါနောက်တာဖနှစ်ယောက်တာဖနှစ်ယောက်ကခီးသွားသူတို့ခီးသွားတဲ့နေရာလည်းတောအုပ်တစ်ခုဖြတ်လာအဲ့ဒီတောအုပ်ထဲမှာလည်းပဲဓညလေးနေတတ်နေတယ်အဲ့ဒီဓညလေးရဲ့ထုံးစံကိုလည်းပဲသူတို့ကသိထားတယ်အဲ့ဒီဓညလေးကဘယ်လိုလုပ်လဲဆိုတာဖနှစ်ယောက်လာလို့ရှိရင်နော်တာကိုခံထားပြီးတော့ဖေးကိုပတ်သက်သွားယူခိုင်းတယ်ပြန်လာယူခိုင်းတယ်ဖေးဆိုကိုသားပြန်မှာသားဆိုရင်တော့ဖေးပြန်ရွေးချင်မှရွေးမှာလေနော်အဲ့တော့ဖေးကိုနော်သားကိုခံလာပြီးတော့ဖေးကိုပြန်လိုက်တယ်နော်ဆရာနဲ့တပည့်လာလို့ရှိရင်လည်းပဲဆရာကိုခံလာတယ်တပည့်ပြန်တယ်ဘာလို့ဆိုတော့တပည့်ကဆရာစီပညာသင်ခြင်းမှာမလို့နော်ဆရာနဲ့တပည့်ပြားတယ်ဆိုလို့ရှိရင်လည်းအဲ့ဒီလိုခံပြီးပြန်သေးဆွဲတာပေါ့အဲ့တော့အဲ့ဒီလိုလို့တတ်တယ်ကွာတဲ့အဲ့တော့မင်းတို့ကတော့ဒီတော့တဲ့ရောက်လို့အကယ်များတို့ညနဲ့တွေ့လို့ပြန်ပြီးဆဲခိုင်းနဲ့တွေ့လို့တို့ကိုမင်းတို့ညောက်ဘာတော်လဲပြောလို့ရှိရင်ငါတို့တာဖတ်ညောက်မတော်ဘူးလို့ပြောကြတယ်သူနဲ့တော့ဘာမတော်ဘူးလို့ကြိ့အဲ့တော့သူတို့ညောင်းနေတဲ့အချိန်ညနဲ့တွေ့အတွေ့တဲ့အခါမှာဘာတော်လဲနေပါလေပြီးတော့သူတို့ဘာမတော်ဘူးဆိုတော့တို့တရားမဲ့ပြတ်လွတ်လိုက်သူတို့ပါလာလေးယူပြီးတော့တရားမဲ့ပြတ်လွတ်လိုက်တော့အဲ့တော့အဲ့ဒီထဲကနော်တားလို့တဲ့လူကညကြတယ်ဧကန်ကြီးပြန်စစ်တယ်တနေ့လားမမကောင်းတာဒီနေ့ဘာလုံးမိလဲကောင်းတာဘာလုံးမိလဲပြန်ဆင်ញင်လိုက်တဲ့အခါအဲ့ဒီလိန်လိုက်တာလည်းသွားပြီးအမြင်တယ်အလိန်တာမကောင်းရှင်းနော်ဟိုလိန်တာကသူများအကျိုးစီးပွားလည်းရုတ်တာမဟုတ်ဘူးဒါပေမဲ့လိန်တာကမကောင်းတာမကောင်းတာပဲအဲဒီမကောင်းတဲ့လိန်တာလေးကနေစပြီးတော့သူများအကျိုးစီးပွားရုတ်တဲ့လိန်မှုတဆင့်တက်လာတော့မယ်ဒီတဲ့တဆင့်တက်လာတော့မယ်ဒီတဲ့တဆင့်တက်လာရင်လိန်တာတွေမကတော့ကျန်တဲ့ဒုစိုက်တွေကကူးတော့မယ်အဲ့တော့ငါလိန်တာမကောင်းဘူးဆိုပြီးတော့သူလိန်တဲ့ဟာကိုပြန်ပြီးတော့အရှုခံထားပြီးတော့လိန်ခြင်းနဲ့စိတ်ပေါ်တဲ့ချိန်ရယ်လိန်ကြတာရယ်အဲ့ဒီနေ့လေကတခိုးတမရနေနဲ့ပြောတဲ့အာယုန်ဒီမှာဖြစ်တဲ့စိတ်အစဉ်တွေကိုပြန်ပြီးတော့တစ်ဆင်ချင်းတစ်ပိုင်းချင်းတစ်ပိုင်းချင်းပြန်ပြီးတော့သုံးသပ်လိုက်တဲ့အခါဝိပဿနာရှုလို့ရသွားတယ်အဲ့မှာလည်းပဲသူလည်းဝိပဿနာဉာဏ်နဲ့เนาะလိန်ခဲ့တဲ့ဘုဒ္ဓဝါဒအကုသိုလ်ကံလေးကိုပြန်အာရုံပြုပြီးတော့ပိစိကဗုဒ္ဓဖြစ်သွားတယ်။အဲ့တော့ဦးဇင်းတို့တခါတည်းကလည်းကိုလုတ်ခဲ့တဲ့ဟာလေးတခါလေကျနော်ဖြစ်တတ်တယ်ပေါ်လာတယ်။ဘာကြောင့်လဲ။မလိန်ခင်ကကိုဖြူစင်တယ်လိန်လိုက်တယ်ပြီးရင်လည်းအဲ့ဒီစိတ်ကပျောက်သွားတယ်။နောက်ထပ်စိတ်တည်တည်ပေါ်တယ်။အဲ့ဒီလိုပြန်ကြည့်ရမယ်။ပြန်ကြည့်နိုင်ရမယ်ပေါ့နော်။အဲ့ဒီလိုနည်းနဲ့လည်းရတာ။အဲ့ဒီလိုနည်းနဲ့မဟုတ်လို့ရှိရင်နောက်ကဒါမျိုးပဲမှမလုပ်တော့ဘူးလို့ဆောစောကတခါတမတုံမှလာတယ်နေတယ်လေသွားလို့ရတယ်အခုကတော့ဒီမှာပိစိကဗုဒ္ဓရဲ့ကျင့်ထုံးလေးကိုပြောပြတယ်အဲ့တော့သူအဲ့ဒီလိုပိစိကဗုဒ္ဓဖြစ်ခဲ့တဲ့အကြောင်းအဲ့ဒီပိစိကဗုဒ္ဓကလည်းဦးဇင်းတို့ဖရာလောင်းရှင်ပင်ကြီးကိုပြောပြတယ်နောက်ဖြစ်ရတဲ့ခုကရွာလူကြီးတယောက်သူ့နယ်ပယ်မှာသူကနော်တန်ခါမတက်ရဥပဒေပြဋ္ဌာန်းပြီးတော့သူကအုပ်ချုပ်အဲ့တော့ရွာသားတွေကတခါလေတန်ခါစားကြတော့ဟာရွာလူကြီးကျတို့ဘယ်ခေတ်ဘယ်ခါဘယ်ကာလတွေကထုံးတယ်တခုရှိတယ်အဲ့တော့တန်ခါတက်ပြီးပူဇော်မယ်ပလိညတ်သာပူဇော်ရမယ်ကဒါတော့ခွင့်ပြုမှပဲဆိုတော့အေးမင်းတို့ခြေထုံးတာရှိတယ်လောက်ကြပေါ့ကွာဆိုပြီးတော့ခွင့်ပြုလိုက်တာခွင့်ပြုချက်ရာတုံးလေးခေါကောင်းနေရတဲ့တအားချာချာအဲ့မှာရာသမြအကုန်ခွင့်ရတတ်ပြီးရောပလိညတ်သာလည်းပူဇော်ကြသူတို့လည်းစားကြအဲ့ဒါကိုရာလူကြီးကသူ့အိမ်ကနေအဲ့ဒီပလိညတ်သာပူဇော်တဲ့ဘက်ကိုကြည့်လိုက်တော့တရိတ်ဆန်နေအကြီးကြီးတတ်ထားတာကိုသူတွေ့လိုက်တော့ဩတဲ့ငါရဲ့ခွင့်ပြုမိတ်စကားတခွန်းကြောင့်အပြစ်မဲ့တဲ့ဒီတရိတ်ဆန်နေအကုန်လုံးတည်ကြည်ပျက်စီးကုန်ပါလားအဲ့ဒီတန်ဝေကဖြစ်တာဖြစ်ပေါ်လာတဲ့တန်ဝေကကိုခြေခံပြီးတော့စိတ်အစဉ်ကိုဝိပဿနာရှုတော့သူလည်းပိစိကဗုဒ္ဓဖြစ်သွားတယ်အဲ့ဒီနေနဲ့သူပိစိကဗုဒ္ဓဖြစ်တဲ့အကြောင်းမိတ်ပါတယ်နောက်တစ်ခါလည်းပဲထိုနေသူဆိုပါပဲရွာလူကြီးပဲသူ့ရွာထဲမှာမူရစ်တေစာလုံးဝမရောရဒီလိုမျိုးအုပ်ချုပ်တာပါသောသောကလိုပဲရွာသားတွေကသူတို့တောက်ချင်တဲ့အခါကျတော့ရွာလူကြီးရှေးထုံးဆောင်ရှိတဲ့ရေမကာပွဲတော်အခုခေတ်မှမဟုတ်ဘူးနော်အခုခေတ်ရေမကာပွဲတော်ရှိတယ်ဟိုခေတ်ကလူရလို့ရှိလာရင်သူကဒါကြိုက်တာနော်အဲရေမကာပွဲတော်ဆိုတာလောက်ရတယ်ဒါရှေးဘယ်ခေတ်ဘယ်ကကာလတွေကစကျင်းပါလာတာအဲတော့ရေမကာပွဲတော်ခွင့်ပြုပါဆိုတော့အေးမင်းတို့ရှေးထုံးဆောင်ရှိလဲလုံးကြပါကွာဆိုခွင့်ပေးတယ်ရေမကာပွဲတော်ဆိုတော့တောက်ပြီးဒီတိုင်းနေမလားတောက်ပြီးမူလာပြီဆိုတော့ထားကြပြီတွေ့ကြပြီအဲ့တော့သေတဲ့လူသေဓာတ်နဲ့ထိုးခါတဲ့လူထိုးခါခိုးတဲ့အဲ့တော့ အဲရွာလူကြီးကအဲ့ဒီညီကွင်းကြီးကိုကြည့်ပြီးတော့ငါရခွင့်ပြုမိတ်ကြီးတစ်ခုကြောင့်အပြစ်မဲ့တဲ့လူတွေမူယူပြီးတော့တေကုန်ကြပြီဆိုတောင်ဝေကဖြစ်ဖြစ်ပေါ်လာတဲ့တောင်ဝေကရှိနေတော့မှာပဲအဲ့ဒီတကားဝမှာပဲကြည်ရင်ကြည်ရင်ကြည်ရင်လည်းဝိပဿနာဉာဏ်ပဲပြောင်းယူလိုက်တာပြည့်စုံကဗုဒ္ဓဖြစ်သွားတယ်ပြည့်စုံကဗုဒ္ဓကွာပါပြည့်စုံကဗုဒ္ဓတို့မြည်သည်ရှင်းမွန်တာမြောက်ပိုင်းနော်တောင်ဝမ်းထဲမှာနေတယ်အဲ့ဒီနားမှာရှိတယ်လိုင်ငူကြီးထဲမှာနေတယ်နန္ဒမုဆိုင်ကူလို့ခေါ်တာပေါ့နော်အဲ့ချိုင်ဝမ်းခေါ်တာပေါ့အဲ့ဒီမှာနေလိုအပ်လို့ရှိရင်ကောင်းကင်ကနေဆုံးခံနေကြွားတယ်ဒီနေ့တော့ဦးဇင်းတို့မြတ်စွာဘုရားလောင်းရှင်ပင်ကြီးရဲ့နန်းတော်ရှိအဲ့ဒီ၅ပါးလုံးဆုံးခံကြွားလာတာကိုဦးဇင်းတို့ဘုရားလောင်းကကြုံလို့သွားသွားလို့ရှောက်တာရှောက်တော့သူတို့အဖြစ်ပြက်လေးတွေအဲ့လိုရှင်းပြတာအဲ့ဒီရှင်းပြတဲ့ဖြစ်ရလေးကိုအခုမြတ်စွာဘုရားကသူ့ဇေတဝန်အကြောင်းထဲမှာဒုံလဘယဟန်ဝတ်လာကြတဲ့ယဟန်900ကာမဝိတက်တည်းဖြစ်လို့ကာမဝိတက်လေးကိုခုကစိတ်ထဲမှာပဲရှိပါသေးတယ်ဆိုပြီးတော့မထေမဲ့မပြုနဲ့အဲ့ဒီဖြစ်ပေါ်သအချိန်တွေကနေစပြီးတော့ချိုးနေချိုးနေတဲ့အခါဘယ်လိုချိုးနေရမလဲအဲ့ဒီလိုပစ္စည်းကဗုဒ္ဓ၅ပါး၅တန်တရာတော့ကဒီပြည့်စက်ကဘုရားရှင်ကငါးပါးခေါ်တဲ့တရားငါမှတ်မိဘူးတဲ့ဒါကြောင့်သူတို့ကအဲ့ဒီလိုဖြစ်တဲ့အကုသိုလ်ကိုဝိပဿနာအရှုခံထားပြီးတော့ကုရဟင်တဲ့တော့ကြောင့်ဖြစ်ပြီးသားအကုသိုလ်ကိုအဲ့ဒီလိုနည်းနဲ့ပယ်တတ်နိုင်ခဲ့တယ်ဒါကြောင့်သင်္ချေသားတို့လည်းပဲဒီအကုသိုလ်လေးကိုတေးငယ်တည်းဟူရင်မှတ်မှတ်ထဲနဲ့ပယ်နိုင်အောင်ကြိုးစားရမယ်ပါဏိယဇတ်မှာဒီလိုခေါ်တာပါအဲ့တော့ဦးဇင်းတို့တာဝနာမှာဒီလိုကျင့်စဉ်ရှိတဲ့အတွက်တရားဦးဇင်းတို့ပုထုဇဉ်တွေဆိုတာအနည်းနဲ့များအကုသိုလ်သာဖြစ်ကြပါပဲကမ္မပဋ္ဌာန်မမြောက်ဘူးဆိုရင်အပယ်ပဲကြပါဘူးပိုတိကျူပေးပါတယ်ကမ္မပဋ္ဌာန်မမြောက်ခြင်းမမြောက်ခြင်းကဘာပေတယ်နဲ့တိုင်းမလဲဆိုတဲ့အခါဦးဇင်းတို့ပဋ္ဌာန်ရှိတယ်လာချီးတယ်ကိုယ်ကမချီးကြဘူးမရှိဘူးလို့ပြောတယ်စသည်အားဖြင့်အဲ့ဒီလိုမျိုးဟာတစ်ဖက်သားအကျိုးမပြည့်စည်တဲ့အတွက်ကြောင့်သူအကျိုးပျက်စီးအောင်လည်းပြောတာမဟုတ်တဲ့အတွက်ကြောင့်ကမ္မပဋ္ဌာန်မမြောက်ဘူးဘုဒ္ဓဝါဒဖြစ်တယ်။တစ်ဖက်သားအကျိုးစီးပွားပျက်စီးအောင်လိန်နဲ့အလိန်မျိုးကြတော့ကမ္မပဋ္ဌာန်မြောက်တယ်။အဲ့ဒါမျိုးကြတော့အပေပရိဒဏ်နဲ့ကျိုးပါပေးတယ်။ဒါရောက်ဦးဇင်းကဒါပေမဲ့ဘုဒ္ဓဝါဒဖြစ်တယ်ကမ္မပဋ္ဌာန်မမြောက်ဘူးဆိုတဲ့အကုသိုလ်မျိုးကြတော့ပဝတိကျိုးမှာဘာတွေဖြစ်တယ်သွားမကြည့်တာတို့တော့ဗဇက်ကဟောဖြစ်တာတို့ကိုယ်တစ္ဆာကိုကသစ္စာဟိုဩဇာမညောင်းတာတို့အဲ့ဒီတို့ပိုးတိကျိုးရှိတယ်မုဒ္ဒဝါဒရဲ့ကျိုးကကမ္မပဋ္ဌာန်မမြောက်တဲ့အတွက်အပင်မရောက်တာပဲရှိတယ်ပါဏာတိပါဒမှာလည်းပဲထိုနည်းတူစားပဲကိုယ့်ကိုယ်ကိုခုခံကာကွယ်ရင်းနဲ့တစ်ဖက်သားကိုမတော်လို့တတ်မိတာဒီပါရီကကမ္မပဋ္ဌာန်စိတ်ပါလက်ပါတတ်ဖြတ်တာကြီးတော့ကမ္မပဋ္ဌာန်မြောက်တယ်အဲဆိုတာကမ္မပဋ္ဌာန်မြောက်တဲ့အပေပဋိဒဏ်ဒီကျိုးပေးနိုင်တယ်ဒါပေမဲ့အဲ့ဒါကိုမပေးအောင်ကုသိုလ်နဲ့တားလို့ရတယ်အရှင်ဝိဓိမာလာလူတွေကိုရဲဆဲတတ်ဖြတ်တယ်ကမ္မပဋ္ဌာန်မြောက်တယ်အကယ်၍သူကဖျားနဲ့မတွေ့လို့ဒီစိတ်တွေနဲ့ပဲတရားရင်သူကဘလို့လမ်းမရှိအဲ့တော့အကုသိုလ်တွေဖြစ်လာပြီဆိုရင်ဦးဇင်းတို့တရားတော်ကြီးဘုံကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်အကုသိုလ်ဆိုတာပုထုဇဉ်ဆိုတာဖြစ်ရှိရအဲ့တော့ဖြစ်ပြီးတာကနေရှောင်ကျင်ပြီးပြီဆိုလည်းပဲတစ်ခါတလေတတိမေးတဲ့ချိန်ပြန်ဖြစ်တတ်တာပဲစိတ်စေနာပါပါနဲ့လုံကျူတာမဖြစ်ဖို့အရေးကြီးတယ်စိတ်စေရနာတိတိနဲ့တစ်ဖက်သားအကျိုးရုပ်အောင်အကျိုးမဲ့သွားအောင်ပျက်စီးမှုဖြစ်သွားအောင်မဖြစ်ဖို့ပဲ။ကြမ်းတမ်းတဲ့စေရနာလည်းမဖြစ်ဖို့ပဲ။အချိန်နေတဲ့အချိန်ခါရတခါတလေအဲ့ဒီလိုမျိုးကျူးလွန်ရတဲ့အခါရှိတယ်။အဲ့ဒါမျိုးကျတော့ဦးဇင်းတို့စာပေမှာနော်တင်းညုတ်ပါဠိတရားမှာလည်းပဲကျမ်းဂန်ကြီးအစိုးမင်းကိုဖွင့်ဆိုထားတာရှိပါတယ်။တင်းညုတ်ပါဠိတရားကမ္မပဋ္ဌာန်အခန်းမှာကြည့်လို့ရပါတယ်။နော်အဲကမ္မပဋ္ဌမြောက်တဲ့ကံတွေကပဋိတန်တွေဂျိုရောပိုတိဂျိုရောပေးနိုင်တယ်ကမ္မပဋ္ဌမမြောက်တဲ့တာမကံတွေကအကုသိုလ်မဖြစ်ဘူးမဟုတ်ဘူးဖြစ်တယ်ပိုတိဂျိုပေးနိုင်တယ်ပိုတိခါမှာနော်တချို့ဘလူပုံမှာဩဇာမညောင်းတာတွေကိုပြောတဲ့စကားအရာမတည်တာတွေဒါတွေကမုတ္တဝါဒကံတွေရဲ့နောက်ဆက်တွဲဂျိုတွေနော်အဲ့ဒီလိုမျိုးရှိတာပေါ့အဲ့ဒီလိုမျိုးပိုတိဂျိုကတော့ရှိနိုင်မှာအဲ့တော့လောကစင်ကြဲအောင်တော့ဂျိုစားရမှာပဲပုထုဇဉ်ရစူးစမ်းရင်းနဲ့မတတ်နိုင်လို့ဖြစ်သွားတဲ့အကုသိုလ်လည်းပဲစိတ်တဏှာပတ္တနာနည်းနဲ့အရှုခံထားပြီးတော့ဝိပဿနာဉာဏ်နဲ့ကြော်လွန်အောင်အားထုတ်နိုင်တယ်။အဲ့ဒါကဘုံဘုံတို့သာသနာနဲ့တွေ့ရချိုးအနတ်ဆုံးအချက်ပဲ။ဖ ဖြစ်ပြီးတဲ့အကုသိုလ်ကိုပြန်အသုံးချလို့ရတယ်။ဥပမာမွေစိတ်နော်မွေစိတ်ဟာသူ့ဒီတိုင်းအသုံးချရင်သူ့အစိတ်ကသူ့ကိုသိစေတယ်။ဒါမဲ့ဒီအစိတ်ကိုဖြည်းနော်ဖြည်းစေမွေစိတ်ဖြည်းစေလို့တဲ့ခါလည်းပဲဒီမွေစိတ်ကိုပဲပြန်အသုံးပြုရတာ။ဒါပေမဲ့တခုနီးပညာနဲ့အသုံးချရတယ်။အဲ့တော့ဥစဉ်တော်ဓမ္မကြီးကလည်းအကုသိုလ်ဆိုတာအစိတ်ဒီအကုသိုလ်အစိတ်ကိုကိုယ်မှာအစိတ်မတက်အောင်ဆိုရင်ဝိပဿနာဉာဏ်ဆိုရက်ဖြည့်စေနဲ့အသုံးချရင်အကုသိုလ်အစိတ်ဒီပင်နဲ့ကိုယ်အတွက်ဖြည့်စေဖြစ်မသွားနိုင်ဘူးလားသောပစ္စေကဘုရားငါးပါးအဲ့ဒါလေအကုသိုလ်ကိုအရှုခံထားပြီးဝိပဿနာရှုလိုက်တာဖြစ်တဲ့အကုသိုလ်ကနော်သူတို့ကိုပစ္စေကဘုရားဖြစ်တော့လက်ဆောင်ပေးသွားတယ်တဘောပြောရအကုသိုလ်ဒါကြောင့်ဘုန်းတော်မြတ်စွာဘုရားတားလာတော့ဟာငုတ်ခံမှာမဟုတ်ဘူးဖြစ်တဲ့ဟာရေစုံပြောတော့မယ်မထူတော့ပါဘူးဆိုအဲ့ဒီလိုမျိုးအလျှော့ပေးရမှာမဟုတ်ဘူးကိုကအနိုင်ယူနိုင်တဲ့နိလန်းနေရှိတယ်အဲ့ဒီနိလန်းနေတိပြီးတော့ကြော်လွားနေအောင်စူးစမ်းရမယ်ဒါဆိုရင်ဘလို့ပြန်ပြီးတော့ကောက်ချက်ချမှာလေဒီဟုတ်เนาะအေဝရီမာလာတုတ်ခုတင်ခါရမတုတ်ပြန်ဆုံးဖြတ်ချက်ချမကောင်းတာလေအာဖေကဒါမကောင်းဟုတ်တယ်ဒါတကယ်တမ်းစဉ်းစားကြည့်ရင်မကောင်းဘူးအဲ့မကောင်းတာကမလို့တော့ဘူးချင်းချင်းဆုံးဖြတ်ချက်ချလိုက်ဆုံးဖြတ်ချပြီးတော့နောင်လည်းမဖြစ်အောင်စူးစမ်းတခါတလေစိတ်လွတ်ကုန်လို့နဲ့ဖြစ်သွားတဲ့အကုသိုလ်ကိုစိတ်တိုင်းလေးပဿနာနည်းနဲ့ဝိပဿနာရှုပြီးကြော်လွန်။အဲဒါဆိုရင်ဖြစ်ပြီးတဲ့အကုသိုလ်အကျိုးမပေးနိုင်။အကျိုးပေးတတ်ထားနိုင်တယ်။အဲတော့ဘဝထဲမှာနေတဲ့အခါမေတ္တာကရုဏာမုဒိတာဥပေက္ခာပြင်မလို့စိတ်ကြလည်းမလိုဘူးလား။လိုတယ်။အဲတော့လိုတော့အဲ့ဒီလိုနည်းလေးတွေနဲ့ဖြစ်ပြီးတဲ့အကုသိုလ်ကိုပယ်နိုင်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း။ကဲမိကုန်းပြဆွေးနေကြရှိရင်ပေါ့လေအဲ့ဘယ်ပြပြရအောင်ပါဏာတိပါဏာတိပါဏာတိမှာသူများအတက်အောင်ပေါ့နော်အတက်အောင်ဆိုတော့အခုဒုရဘာနာကိုလာပြီးတော့တိုက်ခိုက်လာတဲ့ပုံစံမျိုးပေါ့ပါဏာတိပါဏာတိဆောင်းနေတယ်ဟုတ်တယ်ဘာလို့ပါလားပြီးသွားမလဲဒီကျန်တော့ပြန်လည်းလိုက်ခိုက်ရင်ပါဠိဘာသာကိုကျူးလွန်အောင်ကြောက်ပါဘူးအဲ့ဒီအချင်းကဘာလို့ဦးဇင်းတို့ပြီးခဲ့တဲ့ကုလသမဂ္ဂကနေဘာသာတရားတွေကိုစစ်တမ်းထုတ်တဲ့အခါမှာဘာသာတရားတွေရောက်ခံအောင်အကြောင်းပြုပြီးတော့စစ်တမ်းထုတ်တာဦးဇင်းတို့ကြားလိုက်ရတာကျန်တဲ့ဘာသာတွေမှာဘာသာတရားအကြောင်းပြုပြီးတော့တွေးထက်တန်ရစစ်ပွဲတွေလူတပ်ပွဲတွေဖြစ်ခဲ့ပါတယ်။ဗုဒ္ဓဘာသာကိုအကြောင်းပြုပြီးတော့လူတပ်ပွဲတွေတွေးထက်တန်ရဖြစ်တဲ့စစ်ပွဲတွေမဖြစ်ခဲ့ဘူး။ဒါတမိုင်းစင်မှာအဲ့တော့မြတ်စွာဘုရားနောက်တစ်ခါတိလက်ခံမှာတပ်ပြမစာလာတော့မှာမြတ်စွာဘုရားဟောထားတာတစ်ခုရှိတယ်။အဲ့ဒီလိုတတ်ဖို့ရှာဖို့မပြောနဲ့။ဘာပြောလဲဆိုတော့မင်းတို့ကရဟန်းတော်တွေကမင်းတို့တဲ့ဆုံးကံသွားပါသွားဟိုသွားဒီသွားသွားတဲ့အခါကိုယ်နဲ့အယူဆမတူတဲ့ပုံစံတွေကျွန်တော်တွေ့ရတယ်။တူတဲ့ပုံစံတွေလည်းတွေ့ရတယ်။တူတဲ့ပုံစံတွေကရဟန်းသုံးပါးကြောင့်ချီးကျူးကြနိုင်မယ်ကွာ။မတူတဲ့ပုံစံတွေကရဟန်းသုံးပါးရဲ့အပြည့်အစုံစာတွေပြောကြနိုင်မယ်ကွာ။တူတဲ့ပုံစံတွေကပြောတဲ့ခါမှလည်းပဲမင်းတို့လောဘနဲ့ဝမ်းမြောက်ကြနိုင်။မတူတဲ့ပုံစံတွေကအပြည့်ပြောတဲ့ခါလည်းဒေါသနဲ့မတုံ့ပြန်ကြနိုင်။နော်ကြည့်ချီးကျူးတာကိုလည်းပဲလောဘနဲ့မတားရနဲ့လောဘဆိုတာလည်းပဲသူ့ရဲ့အဖက်ကမကောင်းတဲ့အကျိုးပဲပြောအဖြစ်ပြောလာတဲ့ပုံစံတွေကိုလည်းပဲမင်းတို့ဒေါသအဖြစ်ကသွားမတုံ့ပြန်နဲ့ဒေါသရဲ့အဖက်ကလည်းမကောင်းအဲ့တော့ဘယ်လိုဖြေရှင်းရမလဲချီးကျူးလာတဲ့ပုံစံတွေလည်းပဲဩဟုတ်တယ်မင်းတို့ချီးကျူးတာအကြောင်းအကျိုးညီညွတ်တယ်ဘုရားလည်းပဲဒီလိုဟောထားတယ်ဒီလိုအကြောင်းကြောင့်ဒီလိုဖြစ်တာဒါချီးကျူးထိုက်တယ်ဒီလိုမျိုးလက်ခံကလောဘမဟုတ်ဘူးညံနဲ့လက်အပြစ်ပြောလာတဲ့ပုံစံတွေလည်းပဲသူတို့ပြောလာတဲ့အပြစ်ကိုနားလည်အောင်တတ်နိုင်မလားစူးစမ်းပြီးရှင်းပြရှင်းပြလို့မှနားမလည်ဘူးဆိုရင်တော့ရတော့ဖခင်ကယဟန်တော်တွေကိုတင်တယ်ပြမစာကတော့အခိုင်မာရှိဒါတတ်ဖို့ဖြစ်ဖို့မပြောနဲ့အဲ့တော့ဘုရားဘာသာတရားပြန်ပွားအောင်သူကတိုက်လို့ကိုယ်ကလည်းပြန်တတ်ရမယ်ဆိုရင်တော့အကုသိုလ်ဟာအကုသိုလ်ပဲပေါ့ဒါပေမဲ့ရည်ရွယ်ချက်ကလုံးလုံးအကုသိုလ်လို့တော့ပြောလို့မရဘူးတစ်ဖက်ကကုသိုလ်လည်းရှိတယ် ဒေါသကံမဏိမင်းတို့ကယ်ဆယ်ခဲ့တဲ့ဟာတွေရှိတယ်စသည်အဖြစ်ပေါ့နော်ဘာသာတရားအတွက်ထိုင်လျောက်ဘာသာကြားတွေရဲ့အယူဆကိုကာကွယ်တားဆီးခဲ့တာတွေရှိခဲ့တယ်ရှိခဲ့တဲ့အခါမှာကုသိုလ်ဟာအကုသိုလ်ဟာသူကတလန်းစီပဲကိုအရှင်ကိုလိမာလာအကုသိုလ်ကတလန်းကုသိုလ်ကတလန်းပဲအကုသိုလ်ကကုသိုလ်သဘောဆောင်ပါပဲအကုသိုလ်ကအကုသိုလ်သဘောဆောင်ပါပဲအဲ့တော့ဦးဇင်းတို့ဒါနဲ့ပတ်သက်ပြီးတော့ဖះလမ်းညွှန်ချက်ပေးထားတာကတော့ဆောစောကယဟန်တော်တွေကိုပေးတဲ့ညွှန်ကြားချက်ကိုကြည့်ပြီးတော့ပဲတုံ့ပြန်မယ်ထင်ပါတယ်ဒီဘာသာတရားကိုကိုတက်နေပြီးတော့စူးစမ်းပြီးတရားတဲ့နည်းနဲ့ပဲကာကွယ်ရမယ်လို့ထင်ပါတယ်မတရားတဲ့နည်းနဲ့ကာကွယ်သွားမယ်ဆိုရင်ကာကွယ်ခြင်းနဲ့စိတ်ကကုသိုလ်ဖြစ်ပေမဲ့တစ်ဖက်ကတေကျေပျက်စီးအောင်လုပ်တာကအကုသိုလ်ဖြစ်မှာပဲအဲ့တော့အလေးချိန်တာလာကတော့အကျိုးပေးမှာပဲကာကွယ်ခြင်းနဲ့ကောင်းတဲ့စိတ်ကလည်းကိုယ်ကောင်းကျိုးပေးနိုင်တယ်အဲ့တော့ဒါဆိုရင်ကိုယ့်ဟာကြီးကိုလုံးလုံးအရှုံးပေးရမှာလားဆိုတော့ကိုယ်ရနိုင်တဲ့ညာလိုက်လိုက်စီယုံစီယုံလို့မရတာတော့လည်းပဲဥပိ္ပခာမေတ္တာစိတ်တ္တကရုဏာစိတ်တ္တမုဒိတာစိတ်တ္တနောက်ဆုံးလောကကြီးမှာကိုယ်ဖြစ်ချင်တာအကုန်လုံးဖြစ်လို့မရဘူးသူကံနဲ့သူပဲဒါသူကံနဲ့သူပဲဆိုတာမေတ္တာကရုဏာမုဒိတာမကျင့်သုံးသေးပဲနဲ့အရင်ဆုံးလာအောင်မှာမဟုတ်ဘူးစပြီးတော့ဘာမှမလုပ်သေးပဲနဲ့ကံလေဘဝပြီးတော့စသည်အဖြစ်သူ့ကြုံကအခုခုတိမလုပ်သေးတာသူကံနဲ့သူပဲလို့အဲ့ဒီလိုမျိုးသွားကိုကဘာမှမလုပ်ဖဲနဲ့အဲ့ဒီလိုမျိုးသွားပြောလို့ရတော့မရလုပ်ကြည့်တယ်လုပ်ကြည့်လို့မရရင်တော့ကံပဲဒီသဘောပေါ့နော်အဲ့တော့ဥပိ္ပခာဆိုတာကုသိုလ်ပဲအဲ့တော့ဘုရားကတော့ဘုရားကိုယ်တိုင်လည်းပဲအာလာဝကတော့တိုက်တယ်ခိုက်တယ်သူ့ကိုတတ်ဖို့ဖျက်ဖို့ခိုက်တယ်ခန္ဒီမေတ္တာနဲ့အနိုင်ယူတာပဲသူရဲ့ခန္ဓာမေတ္တာကတိတ်ဆွမ်းတဲ့ခါကျတော့တန်းငြိမ့်နေကိုယ်ရဲ့ခန္ဓာမေတ္တာကဖះတော့ပါဝါမကြီးသေးတော့တန်းဆွမ်းနေမှာတော့ဆွမ်းပါဒါပေမဲ့ဖះနီးတော့လိုက်ရမှာပဲအဲတစ်ဖက်ကကောင်းမွန်ရေးအတွက်လောရတာဆိုတော့လည်းပဲကုသိုလ်လည်းရတယ်လေအကုသိုလ်လည်းရတယ်လေဦးဇင်းကတော့အဲ့ဒီလိုပဲအဖြစ်ပေးနေပါတယ်အဲ့တော့ပြောချင်အဲ့ဒီလိုပြောလိုက်တော့ဘုန်းခံပြီးအရှုံးမရမလားလို့ပြန်တွေးစရာပေါ့လေနိုင်ငံရေးနီးနဲ့တဖက်ကနီးနဲ့ပြန်တွေးเสียရှိရတယ်။ဒါပေမဲ့ဦးဇင်းတို့မြန်မာပြည်မှာဘာသာတရားတွေထူထောင်လာတယ်ဗုဒ္ဓဘာသာတရားတွေကျယ်ပြန့်အောင်ချဲ့တဲ့အခါမှာသူများဘာသာတွေတို့မင်းယုံမယုံရင်တတ်မယ်ဆိုရင်နီးနဲ့မဟုတ်ဘူး။ကြောင်းကျိုးပြပြီးဟောပြပြောပြတဲ့နီးနဲ့အဲ့ဒီလိုနီးနဲ့လာခဲ့တာဆိုတော့ဒီနေ့ပဲကျင့်တော့မှာပဲ။ဒီနေ့ကတော့ပြီးပြည့်စုံတဲ့မှန်ကန်မှုလို့မပြောနိုင်ခင်လေကို့အတွက်ကတော့အကောင်းဆုံးစိတ်တက်ဖြစ်တာတော့အမှန်ပဲလေဟုတ်ပြီလားအဲလောကမှာပြည့်ပြည့်စုံတဲ့မှန်ကန်မှုကတော့ပရမတ္ထသစ္စာတွေမှပဲမှန်ပါပဲအဲသမုဒိသစ္စာလို့ခေါ်တဲ့ပညာပေါ်မှာအခြေခံထားတဲ့ဟာတွေမှန်သမျှဟာမှန်ကန်တဲ့အဖြေတစ်ခုပဲနည်းရမှမရှိနေဘူးအဲတော့ပရမတ္ထသစ္စာနဲ့တွားပြီးတော့ယုတ်လက်နန္ဒအဖြစ်မြင်အောင်ကြည့်လိုက်နိုင်တဲ့အချိန်မှာအဖြေမရတဲ့ပုံစံတော့တစ်ခုမှမရှိဘူးအဖြေဆိုတာထွက်ပြီးသားတယ်ပရမတ္ထသစ္စာနဲ့ရောက်အောင်သွားကြည့်လိုက်ရင်အနိစ္စအဖြစ်ဒုက္ခအဖြစ်အနတ္တလက္ခဏာကြီးသုံးချက်အဖြစ်တွေဟာထွက်ပြီးသားဖြစ်တယ်။ဦးဇင်းတို့ကအဲ့ဒါကိုဉာဏ်မိအောင်မတွက်နိုင်နေတာပဲဖြစ်တယ်။ကောင်းပြီ။ဒေတုပါဒံ သီလပတုပါဒံ အတ္တဝါဒုပါဒံ ဒီန
ေ့ရောဒီနေ့ရရှိဖို့ပေါ်ပါတဲ့ဒီလိုမျိုးဥပဒိပြာလေးပါအဲဥပဒိပြာလေးပါတော့ပြီးတော့အဲဒီတော့ဥပဒိပြာဒီဥပဒိပြာအလားဥပဒိအဲလောဘကဥပဒိကနေယောဂဥပဒိ
ပယောဂဝိပတိဆိုတာကပယောဂဝိပတိဆိုတာကကိုယ့်ရဲ့လှုပ်ဆောင်ချက်ချွတ်ရုံတော့ပယောဂဝိပတိပယောဂကလည်းလှုပ်ဆောင်ချက်ချွတ်ရတယ်ပယောဂဆိုတာလုံးလာပယောဂလုံးဆောင်ချက်အဲ့ဒါချွတ်ရင်းတာဥပမာဆိုတော့ကုသိုလ်ကံကတော့ကြိုးပေးကြပါရဲ့ကိုကပယောဂဥပတိမကြိုးစားဘူးဒါမှမဟုတ်တလွဲလုပ်တယ်ဆိုရင်ကိုရဲ့ကံကအကျိုးပေးဖို့ခွင့်မတောင်းဘူးဥပမာဆိုတော့အဇာတသက်ဆိုရင်သောတပန်ဖြစ်လာအကျိုးပေးမဲ့ပါရမီကလုံလောက်ပြီးသားနော်အဲ့တော့ဖះနဲ့တွေ့အောင်ကြိုးစားပြီးတော့အဖေမတက်ခင်သူပယောဂတံပတ်တဖြစ်အောင်မလုပ်လိုက်နိုင်ဘူးဒေဝဒတ်နဲ့တွားပြီးတော့စီယုံခံလိုက်ရတဲ့အတွက်ကြောင့်ရှင်ပြန်ဖြစ်ခြင်းနဲ့လောဘရဲ့အလွှမ်းမိုးခံလိုက်ရတဲ့အတွက်ကြောင့်သူ့ရဲ့လောရဲ့ပယောဂလွဲမှားသွားတာအဲအဖေကိုတွားပြီးတော့လုပ်လိုက်တော့သူ့ရဲ့ပယောဂလွဲချုံသွားတာအဲ့ဒါကိုပယောဂဝိပတ္တိဖြစ်တယ်လို့ခေါ်တယ်အ အဲ့ဒီလိုပျောကဝိပတ္တိဖြစ်သွားတဲ့အတွက်ကြောင့်သူ့ရဲ့ကုသကံမျိုးစီကသောတာပန်ဖြစ်လောက်ခဲ့တာနဲ့ဖြစ်မသွားချင်အောင်အဲ့တော့ကံတရားတစ်ခါတည်းသိမ့်မြင့်တဲ့ကံတွေကိုယ်မှာရှိတယ်ကိုယ့်ရဲ့ပစ္စုပန်လို့ရမလုဖဲနေတာရယ်လုတာတလွဲတချော်တွေလုနေတာတွေရယ်ပျောကဝိပတ္တိချုပ်တယ်လို့ခေါ်ပါတယ်အတ္တဝါဒုပါဒံကိုခေါ်တယ်အတ္တဝါဒုပါဒံဆိုတာကဒီခန္ဓာ၅ပါးကိုအတ္တလို့လွဲမှဆိုဆွဲလန်းထားတဲ့ဥပါဒံအတ္တဝါဒုပါဒံဒိဋ္ဌုပါဒံလည်းတော့နည်းနည်းလေးလက္ခဏာကွာတယ်တေချာပြန်ကြည့်ပြီးမှနောက်တစ်ပတ်ကျမှဒိဋ္ဌုပါဒံနဲ့အတ္တဝါဒုပါဒံဘာကွာလဲဆိုတော့တေချာပြန်ကြည့်ပြီးမှနောက်တစ်ပတ်မှပြောမယ်အဲ့ဟုတ်ပြီ
ဟုတ်ပြီကျွန်တော်ဒီနေ့ဒီနေ့ဒီနေ့ဒီချက်ချက်ကနေကျန်လာတာဖြစ်ပြီးတဲ့အခုတွေလက်ရှိဘဝစီပြီးတဲ့အခုတွေအတိတ်ကဖြစ်ခဲ့တဲ့အခုတွေကျွန်တော်ခုမှပြောရတဲ့ဒီအရေးကြီးရမယ်မကောင်းရတော့ဘူးဟောဒီအတိတ်ကငါတော့ဘုရားကံတို့ဘုရားရုပ်ခဲ့ကြတယ်ဒီလိုပဲသင်ခံပြီးတော့ပေါ်လာနေရမှာ
အဲ့တော့ဦးဇင်းတို့ခုဒီပစ္စုပန်ပြောင်းလဲတဲ့နေ့စဉ်နဲ့ပြန်ကြည့်ရမှာပေါ့ဥပမာဆိုတော့ကာမေတုမိစ္ဆာဆရာကြောင့်ယောက်ျားဖြစ်လျက်ကဲနဲ့အမျိုးသမီးစိတ်ဓာတ်ဖြစ်နေတာတွေအမျိုးသမီးစင်စစ်ဖြစ်ပါလျက်ကဲနဲ့ကိုယ့်ရဲ့ပုံမှန်မှန်ဖြစ်နေတာတွေကိုပြန်ပြီးတော့တွေးကြည့်မယ်ဆိုရင်ဒါကာမေတုမိစ္ဆာဆိုတာကံကျင်းကံစားတကယ်သိနာရတဲ့ပုဂ္ဂိုလ်တွေရဲ့ဟောပြောချက်တွေကိုနားလည်တဲ့အခါအော်ငါအတိတ်ကမကောင်းလို့ခုလိုဖြစ်ရတယ်အခုဘဝမှာတော့ဒါမျိုးမဖြစ်အောင်ကြိုးစားမယ်ငါကောင်းလာပြီပဲဆက်လုပ်မယ်လို့အဲ့ဒီနေနဲ့ကာကွယ်နိုင်ပါလေ။ဦးဇင်းတို့ကအဲ့ဒီကြောင့်စာပေတွေမှာလည်းအဲ့ဒီကြောင့်တွေ့တယ်လေ။အဲ့တော့နော်သူများတွေပဲကိုကြည့်ကြည့်ကိုပဲကြည့်ဘာပဲဖြစ်ဖြစ်အကြောင်းကျိုးပြပြီးခေါ်ပြထားတဲ့အခါမှာဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဆိုရင်ကိုတော့ဒီအကျိုးလို့ဖြစ်နေရင်အတိတ်ကဒါတွေလုပ်ခဲ့တယ်ဆိုအောင်သွားပြီးတော့အခြေခံအကြောင်းတရားကိုရှာလိုက်။အဲ့တော့ရှာတော့ဒီလိုအကြောင်းမျိုးကနောက်မဖြစ်စေရဘူး။ဒါဆိုရင်ဒီဘဝဒီမြတ်နဲ့တာကြည်ပါစီဆိုတဲ့စကားကိုအဲ့ဒီလိုနေနဲ့ရှေ့ပြရမှာပေါ့နော်ဒီဘဝဒီမြတ်နဲ့တာကြည်ပါစီဆိုတော့ဒီအချိန်မှာဒီလိုမျိုးဖြစ်စေနိုင်မဲ့ကံမျိုးငါထပ်မလုပ်တော့ဘူးဥပမာဆိုတော့ကာမိတုမိစ္ဆာကံကြောင့်ကိုကဒီလိုဘဝရောက်တယ်နောက်ထပ်ကာမိတုမိစ္ဆာကံတွေထပ်ကျူးလို့လုပ်မယ်ဆိုရင်နော်ထပ်ကပဲဒီလိုမျိုးပဲဖြစ်သွားမှာမကောင်းမှန်းသိတယ်ဆိုရင်ဒါမျိုးမလုပ်နိုင်အောင်စိတ်ကိုပြုပြင်လို့ရပါတယ်အဲမပြုတ်ပြင်နိုင်တဲ့ပုံကိုယ်တွေကတော့ဆက်ကဘယ်လိုပဲ
တော်ပါဘူးအဲ့
ဒါဒီဒီဒီလိုလေးပေါ်ဆင်းရဘူးလို့ဆိုတော့အဲအဲ့ဒီညဝရရေ
တိခါဝဘုဒ္ဓဆန္ဒကအကုသလနေဆတာတော့ကတော့လည်းအ
ဲမနာစီမနာလေးနဲ့ပြင်းပြင်းလေးပေါ်ဒီလိုပြုတ်သွားပြီးတော့သူကြည့်ကြည့်လိုက်ပါဘာလို့ဒီလောက်များကြတဲ့စာပေနဲ့တော့ပြုတ်ခေါင်းပါ
အဲ့ဒါတော့ဟိုကျွမ်းကျင်ရလေမှာကိုကဒါလည်းပုတ်ချနေငယ်လေးတည်းဒါလည်းပဲကြက်စားနေတော့တခါကြီးတို့ထဲမှာလည်းပဲတခါကြီးတို့ပညာရဆိုင်ရာတွေခေါင်းထဲမှာအများလဲနေ့စဉ်လှုပ်ထိတွေနေရောဒီပညာရရှိသလိုဦးဇင်းတို့ရဲ့အလုပ်ကလည်းပဲဒီစာဝင်ငယ်ငယ်လေးကတင်လာတယ်အခုထိလည်းမပြတ်ပုတ်ချနေတာဆိုတော့လည်းပဲရှိတဲ့ဟာကြီးတော့ရှိပါသေးတယ်အကုန်လုံးတော့လည်းမရှိဘူးဟာ
ဒီလိုမျိုးရှိတဲ့လူတွေရှိအောင်ပြရတာလေဒီလိုဆက်လာဖိုက်လို့ရတယ်
ဘာမေးရရှိရပြီလားမေးရမရှိရင်တော့အရှင်သာကြီးခွဲပြီခဏ5မိနစ်လောက်လာပြီးတော့မနေ့အစိတ်လောက်တရားရှင်းတာတင်တာပါလားကောင်း